Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:30ထိလိုင်းနိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ပါအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွှေထွေးပါ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌဖောရိုင်ယန်အပါအဝင်ပါတီထွင်းကပြောညံပြီးတော့ထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုသူမရတာသူ့အတွက်ပိုတော့ကောင်းသေးတယ်လို့အင်္ဂါနေ့တော့ကပြောဆိုလိုက်ပါတယ်တခါစီးပွားနိုင်ငံမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကိုချက်ချင်းရက်ဆိုင်ပါလို့ပုံရဟမကြီး Francis ကဒီကနေ့ပဲပန်ကြားလိုက်ပါတယ်ဖလက်တပိုင်းသမရရော်ဒရီဂိုဒူတာတေကတော့အခြေသတင်းဘက်ထဲမှာတရုတ်နိုင်ငံကိုသွားရောက်ဖို့စီစဉ်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကရခိုင်ပြည်နယ်မောင်တော်အရင်းနဲ့ပတ်သက်ပြီးတော့
And then they will be able to make a report on their findings until we know exactly what has been happening I don't think it would be a good idea to make remarks
တောင်းဆန်းစုကြည်ကခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ရမှာပါဒါပြင်မောင်တော်ကနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြပေးသွားမှာပါမြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံထဲကိုပြန်နေရာချထားဖို့လုပ်ထားတဲ့သတင်းကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကတင်ပြညာပေးတော့မှာပါရှင
်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌဖောရိုင်ယန်အပါအဝင်သူ့ပါတီတွင်းကပြောညံပြီးထိထိရောက်ရောက်အလုံးမလုံးနိုင်တဲ့သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုတော့ကောင်းသွားနိုင်သေးတယ်လို့အင်္ဂါနေ့တော့ကပြောဆိုလိုက်ပါတယ်။ Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေကသူ့အပေါ်မှာအဆိုးမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံကျင်ကြဘူးလို့အင်္ဂါနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာထရမ့်ကပြောသွားပါတယ်။အမျိုးသမီးတွေကိုထရမ့်ရဲရဲဆိုင်ဆိုင်ပြောဆိုထားတဲ့2005ခုနှစ်ကဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican လွှတ်တော်အမတ်တချို့ကထရမ့်ကိုထောက်ခံတော့မှာမဟုတ်တဲ့အကြောင်းပြောဆိုတာတွေရှိလာခဲ့ပြီးတဲ့ရပ်ပိုင်းအတွင်းမှာပဲထရမ့်ကအခုလိုပြောဆိုလိုက်ကြပါအခုဆိုရင်သူ့အပေါ်မှာအတုံအောင်တွေမရှိတော့ဘူးသူလိုချင်တဲ့ပုံစံနဲ့အမေရိကန်ပြည်ထောင်စုအတွက်လွတ်လွတ်လပ်လပ်သူလုပ်နိုင်ပြီလို့လည်းသူရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ Trump ကရေးသားထားပါတယ်အင်္ဂါနေ့တော့ကမြောက်ကာရိုလိုင်းနားပြည်နယ်မှာလုပ်တဲ့လူထုစုဝေးပွဲတစ်ခုမှာသမ္မတ Barack Obama ကတော့ဘယ်လိုလူမျိုးမှလက်မခံနိုင်တာတွေကိုပြောဆိုနေတဲ့ Trump လိုလူစားမျိုးသမ္မတဖြစ်လာမှာကိုအကြီးအကဲ Republican နိုင်ငံရေးသမားတွေကဘာကြောင့်ဆက်ပြီးတော့လူလာနေကြတာလဲလို့မင်းကိုထုတ်ပြီးတော့ဝေဖန်သွားပါတယ်ဒီတော့တွင်မှာပဲ Democratic သမ္မတလောင်း Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲ John Podesta ကသူရဲ့ email တွေခိုးယူထိုးဖောက်ခံရတဲ့ကိစ္စမှာရုရှားနိုင်ငံပါဝင်ပတ်သက်နိုင်ခြေရှိတာကိုပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကစစ်ဆေးနေတယ်လို့ပြောပါတယ်။ Podesta ရဲ့ကိုယ်ပိုင် email တွေထောင်ထဲချီအဖောက်ခံခဲ့ရပြီးတဲ့နောက် WikiLeaks website ကနေပြီးတော့သူရဲ့ email တွေကိုတောက်ကြနေတုန်းကစပြီးဖွင့်ချခဲ့တာဖြစ်ပါတယ်ရှင်
။ Republican သမ္မတလောင်း Donald Trump သာ American သမ္မတအဖြစ်ရွေးချယ်ခံရရင်နိုင်ငံတကာရှုထောင့်အမြင်အရဒါဟာ NDA ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာ agency အကြီးအကဲကပြောလိုက်ပါတယ်။ဒုက္ခရင်ဆိုင်နေရသူတွေနဲ့တခါဒီနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုနည်းလမ်းတွေအသုံးပြုဖို့ဆိုပြီး Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ Zahid Raed Al Hussein ကထောက်ပြဝေဖန်သွားပါတယ်လူကြိုက်များလာအောင်ပြောဆိုတတ်တဲ့ Trump နဲ့ဒီ Dutch အမျိုးသားရေးဝါဒီ Geert Wilders တို့ဟာအကြောက်တရားတခါဒီလက်ရှိအခြေအနေထက်ပိုတာလွန်တဲ့အနေအထားမျိုးကိုဖန်တီးပေးမယ်ဆိုတဲ့မျက်လုံးတွေပေးပြီးတော့လူတွေရဲ့ထောက်ခံမှုရအောင်လုပ်နေတယ်လို့ပြောဆိုပြီးတလားကြမှာMrs. Zaiq ကသတင်းတောက်တွေကိုဂျနီဗာမှာဒီကနေ့ပြောဆိုလိုက်တာပါအခုလို့ပြောတာထက်ညင်သာတဲ့ဇကလုံးကိုရွေးချယ်သုံးနှုန်းမှမဟုတ်ဘူးဆိုပြီးတော့လည်းသူကပြောပါတယ်ဒီကိစ္စအပေါ်ဂျနီဗာနဲ့နယူးယောက်မှာရှိတဲ့ရုရှားတန်တမန်တွေက Mrs. Zaiq နဲ့ကုလအတွေ့အကြုံဘန်ကီမိုနိုကိုကန့်ကွက်ပြောဆိုပါတယ်လူခွေကိစ္စရက်တွေကိုသာသူ့အနေနဲ့အလေးထားဆောင်ရွက်ဖို့လိုပြီးအစိုးရတွေနိုင်ငံအကြီးအကဲတွေရဲ့နိုင်ငံရေးကိစ္စရက်တွေအပေါ်Mr. Zai အနေနဲ့ဝင်ရောက်ဆွတ်ဖတ်ဖို့မသင့်ဘူးလို့ကုလဆိုင်ရာရုရှားတန်မတ် Vitaly Chagin ကပြောပါရယ်ခင်ဗျာ
စီးပွားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ကြဖို့ပုံရံမင်းကြီး Francis ကဒီကနေ့တောင်းဆိုလိုက်ပါတယ်Vatican မြို့မှာအပတ်စဉ်လူထုပရိသတ်ကိုပြောကြားတဲ့မိန့်ခွန်းမှာပုပ်ယဟန်မင်းကြီးကအရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေကိုဘုံကျဲတိုက်ခိုက်တာတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအားလုံးအဆုံးသတ်သင့်ပြီလို့ပြောဆိုသွားတာပါငါးနှစ်ကြာကြာဖြစ်ပွားနေတဲ့စီးရီးယားစစ်ပွဲကာလတခြားပြစ်ခတ်တိုက်ခိုက်မှုတွေရက်စဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပျက်စီးခဲ့ပြီးဒီထဲမှာအမေရိကန်နဲ့ရုရှားတို့ကြားဝင်ဆက်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဟာဆိုရင်လည်းရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လတည်းမှာပဲပြက်ပြက်သွားခဲ့တာပါမနေ့ကအင်္ဂါနေ့မှာရုရှားစစ်လေယာဉ်တွေဟာသဘုံတွေထိန်းချုပ်ထားတဲ့အလက်ဘုံမြို့ရှေ့ဘက်ခြမ်းကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တာမှာလူ20ကျော်သေဆုံးခဲ့ပါတယ် ပြီးခဲ့တဲ့သတင်းပတ်ထဲဆီးရီးယားသမ္မတဘက်ရှာယားအာဆက်အစိုးရကအရက်သားတွေကိုလက်နက်စွန့်ပြီးအတိုက်အခံတွေထိန်းချုပ်ရာရက်ွက်တွေကနေထွက်ခွာနိုင်အောင်လေကြောင်းတိုက်ခိုက်မှုတွေကိုလျှော့ပေးမယ်လို့ကြေညာခဲ့ပေမဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အဲ့ဒီအချိန်ကစပြီးတော့အပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဗြိတိန်ချေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါရယ်ရက်သားပြည်သူတွေကလည်းအစိုးရဘက်ကကမ်းလှမ်းချက်ကိုမယုံကြည်တာကြောင့်လက်မခံကြပါဘူးသမရအာဆက်အစိုးရပြုတ်ကြရေးတိုက်ပွဲဝင်နေကြတဲ့သဘုံဖွဲ့တွေကလည်းဒါအစိုးရရဲ့လိမ်လည်လှည့်ပြမှုဖြစ်တယ်လို့ပြောဆိုနေကြတာပါရှင
်။ IS အစိုးရတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမူဆူးမျိုးပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးမှာတူရကီတပ်ဖွဲ့တွေကိုခြံထားလို့ရမှာမဟုတ်ဘူးလို့တူရကီသမရရီဂျစ်တေအာရဝန်ကအီရတ်ဝန်ကြီးချုပ်ကိုမနေ့ကသတိပေးပြောဆိုသွားတယ်။အီရတ်နိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့ဝင်တထောင်ကျော်တက်ဆွဲထားပြီးဖြစ်ပါတယ်။အီရတ်နိုင်ငံနဲ့ရောက်နေတဲ့တူရကီတပ်ဖွဲ့ဝင်တွေမော်ဇူးမျိုးနာကနေပြန်လည်ဆုတ်ခွာမှာမဟုတ်ဘူးလို့လဲဆွန်နီမွတ်စလင်ဘာသာရေးခေါင်းဆောင်တွေကိုသမရအာရဝန်ကအစ္စတန်ဘူမှာပြောခဲ့ပါတယ်။ဆွန်နီမွတ်စလင်တွေများတဲ့တူရကီစစ်တပ်ဟာအီရတ်ကရှီးယားမွတ်စလင်အစိုးရရဲ့အမိန့်ကိုလိုက်နာမှာမဟုတ်ဘူးလို့လဲသူကဆိုပါတယ်။အီရတ်နိုင်ငံကတူရကီတပ်တွေအလုံးပြန်လည်ဆုတ်ခွာဖို့အီရတ်အစိုးရဘက်ကတောင်းဆိုထားတာပါ IS အစိုးရတွေကိုပြန်လည်ခုခံသွားဖို့မော်ဇူးမျိုးမြောက်ဘက်ကဒေသခံဆွန်နီလူရုကိုတူရကီတပ်ဖွဲ့တွေကတနန်းတွေပေးနေတာကြောင့်လွန်ခဲ့တဲ့နှစ်ကုန်ပိုင်းကစလို့တူရကီနဲ့အီရတ်ကြားဆက်ဆံရေးတင်းမာလာပါတယ်အဲ့ဒီအချိန်တွေကစတင်ပြီးတော့တူရကီတပ်ဖွဲ့ပြန်လည်ဆုတ်ခွာပေးဖို့နဲ့ဒါဟာအချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့အီရတ်အစိုးရကပြောဆိုထားပါတယ်အစိုးရအကြမ်းဖက်သမားတွေကိုမော်ဇူးကနေတိုက်ထုတ်ပြီးရင်တခါတည်းဆွန်နီမွတ်စလင်အများစုနေထိုင်တဲ့ဒေသကိုရှိရစသွေးကြတွေကထိန်းချုပ်လာနိုင်မယ်ဆိုရင်ဒေတာရင်းဘာသာရေးလူမျိုးရေးဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာနိုင်ကြောင်းတူရကီဘက်ကအချင်းချင်းသတိပေးပြောဆိုထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံကနေဗော်ဒူနီညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာရှေ့သတင်းပတ်တဲ့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ဂျပန်နဲ့ဆန်ယာညင်းပွားမှုတွေဆက်ရှိနေတဲ့ကြားကပဲမစ္စတာဒူတာတေအခုလိုတရုတ်နိုင်ငံသွားရောက်မှာဖြစ်ပြီးတော့တဟာအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်အကြားအစဉ်ဆက်ရှိလာခဲ့တဲ့ဆက်ဆံရေးအပေါ်မှာမေးခွန်းထုတ်စရာလည်းဖြစ်လာနေတာပါ။ဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်မဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခေချန်တို့နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးပုံမှုခိုင်မာအောင်ဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကန်ရှွမ်းကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မစ္စတာဒူတာတီရဲ့အခုခီးစဉ်ကနေနိုင်ငံရေးအရယုံကြည်မှုတွေပုံမှန်တည်ဆောက်နိုင်ပြီးတွဲဆုံဆွေးနွေးမှုတွေကနေတဆင့်အငင်းပွားမှုတွေကိုမှန်မှန်ကန်ကန်ကင်တွယ်နိုင်အောင်နောက်ငင်းငင်းကြီးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာလည်းနိုင်ငံအခြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့ပြောခွင့်ရကန်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာနိုင်ငံရေးပိုင်နဲ့အငင်းပွားနေတဲ့ကိစ္စကိုထပ်မပြောဘဲဖိလစ်ပိုင်ဟာဒီတရုတ်ရဲ့အစဉ်ဆက်ရင်းနှီးလာခဲ့တဲ့အင်းကြီးနိုင်ငံဖြစ်တယ်လို့လည်းတရုတ်ပြောခွင့်ရခန်းကပြောဆိုသွားပါတယ်။မစ္စတာဒူတာတီကတော့သူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံအကြားရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့စကာဘိုရိုကျွန်းစုတွေနဲ့ပတ်သက်ပြီးတော့အချုပ်အခြာပိုင်ဆိုင်မှုကိစ္စတွေကိုဆွေးနွေးမယ်လို့တနင်္လာနေ့ကပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးပြိုတော်မှာရှီးယားမွတ်စလင်တွေနဲ့ပြည်နယ်နေတဲ့ဗလီကျောင်းတစ်ခုကိုအာဖဂန်ရဲဝတ်စုံတွေဝစ်ဆင်ထားကြတဲ့တနတ်သမားတွေကအင်္ဂါနေ့နှောင်းမဲမှာဝင်ရောက်တိုက်ခိုက်တာကြောင့်14ဦးထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အသေးခံဘုံကဲသမားတဦးကသူ့ကိုယ်သူဖောက်ခွဲပြီးတော့တိုက်ခိုက်မှုစတင်လိုက်တာဖြစ်ပြီးနောက်နှစ်ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးပြီးတဲ့နောက်တနားရီလောက်ကြာတဲ့ဒီစီးနင်းတိုက်ခိုက်မှုအဆုံးသတ်ခဲ့ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ဒဏ်ရာရသူတွေထဲမှာအမျိုးသမီး16ဦးထက်မနည်းပါဝင်တယ်လို့ကျန်းမာရေးဆိုင်ရာဒီတာဝန်ရှိသူတွေကအတည်ပြုပြောဆိုသွားတဲ့တိုက်ခိုက်ခံရတဲ့အင်္ဂါနေ့ကဆိုရင်မွတ်စလင်ပြည်ကရိမှာပထမဆုံးလဖြစ်တဲ့မိုဟာရမ်လရဲ့9ရက်မြောက်နေ့ဖြစ်ပြီးဒီလရဲ့9ရက်နဲ့10ရက်နေ့ကိုရောက်တိုင်းဒီတမန်တော်မိုဟာမက်ရဲ့မြေအသက်ခံမှုပေါ်ဝန်ထမ်းကြောင့်ပြသတဲ့အထိမ့်မဲ့ပွဲတွေကိုကဘာတော်မှာရှိတဲ့ရှီးယားမွတ်စလင်တွေစင်နွေးလေးရှိပါတယ်နှစ်စဉ်ကျင်းပတဲ့ရှီးယားမွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွက်ကဘူးမြို့တော်မှာလုံခြုံရေးတွေတင်းကျပ်ထားပါတယ်တိုက်ခိုက်ခံရမှာကိုဆိုးတဲ့အတွက်လမ်းတွေပေါ်မှာလူစုလူဝေးနဲ့လှည့်တာမျိုးမလုပ်ဘဲဘလီတွေနဲ့ဖျားအကြောင်းတွေမှာသာစုဝေးကြဖို့လေအာဖဂန်အာဏာပိုင်တွေကမြစ်တာရက်ခံထားတာဖြစ်ပါတယ်ခင်ဗျာ
ပြည်ခဲ့တဲ့နှစ်ကပါရီမြို့ကျန်းဖက်တိုက်ခိုက်မှုတွေမှာအဓိကတန်လျာရှိခံထားရတဲ့ ဆလမ်အဗ်ဒယ်ဆလမ်ဟာအဲ့ဒီတိုက်ခိုက်မှုတွေမှာသူပါဝင်ပတ်သက်နေတဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မင်းမြတ်နဲ့မင်းကုန်းတွေကိုဖြေချလို့စိတ်မရှိတာကြောင့်သူ့ဘက်ကနေဆက်ပြီးခုခံကာကွယ်မပေးတော့ဘူးလို့သူ့ရဲ့ရှင်တွေကပြောပါတယ်အဗ်ဒယ်ဆလမ်အနေနဲ့စကားပြောလာလိမ့်မယ်လို့သူတို့မထင်တဲ့အကြောင်းနဲ့အခုလိုနှုတ်ဆက်နေတဲ့အခြေအနေဖြစ်လာရင်သူတို့ဘက်ကလည်းဆက်ပြီးခုခံကာကွယ်ပေးမှာမဟုတ်ဘူးဆိုတာကိုအစကတည်းကပြောဆိုထားတာဖြစ်တယ်လို့ရှေ့နေ Frank Barton ကပြင်သစ် BFM ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်အဗ်ဒယ်ဆလမ်ဟာပြီးခဲ့တဲ့ဧပြီလကဘယ်လ်ဂျန်နိုင်ငံဘရူးခ်မြို့အချင်းထောင်ကနေပြင်သစ်နိုင်ငံကအချင်းထောင်တစ်ခုကိုသူ့ရဲ့ဆန္ဒမပါဘဲလွှဲပြောင်းတာခံခဲ့ရပြီးအဲ့ဒီအချိန်ကစလို့သူ့ရှင်းနေတဲ့စကားပြောဖို့ညှဉ်းဆန်းခဲ့တာပါအချင်းထောင်ထဲမှာသူ့ကိုစောင့်ကြည့်တဲ့ပုံစံကိုအဗ်ဒယ်ဆလမ်ကမကြင်မနက်ဖြစ်ပုံလဲရပါတယ်သူဟာဒီပါရီမြို့အကြမ်းဖက်တိုက်ခတ်ခံရပြီးလေးလအကြာကြာမှဘယ်လ်ဂျန်နိုင်ငံဘရက်ဆယ်မြို့ကသူ့ရဲ့စာတီးမြို့မှာရဲတပ်ဖွဲ့ကအလုံးရင်နဲ့ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာပါလူပေါင်း130သေဆုံးခဲ့ရတဲ့ပါရီမြို့မှာတပြိုင်တည်းဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုလှုံ့ဆော်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုအဗ်ဒယ်ဆလမ်ကအဓိကဦးဆောင်ခဲ့တာလို့စုံစမ်းစစ်ဆေးရေးမှုတွေကယုံကြည်ထားတာပါရှင်
။ရုရှားအိုလံပစ်ကော်မတီအကြီးအကဲအလက်ဇန်ဒါဇူကော့ဖ်ကသူ့အနေနဲ့လွှတ်တော်မှတ်တာဝန်တွေကိုအာရုံထားထမ်းဆောင်နိုင်ဖို့အတွက်အိုလံပစ်ကော်မတီအကြီးအကဲတာဝန်ကနေနှုတ်ထွက်လို့ကြောင်းအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ရုရှားဒူမာအောက်လွှတ်တော်ဒူခရာတာဝန်တွေကိုပို့ပြီးတော့အာရုံဆိုင်လုတ်ကန်နိုင်အောင်အိုလံပစ်ကော်မတီကနေနှုတ်ထွက်မှာဖြစ်တယ်လို့ဇူကော့ဖ်ပြောဆိုတာကိုရုရှားမီဒီယာတွေမှာကိုးကားဖော်ပြထားတာပါတယ်။ဇူကော့ဖ်ဟာရုရှားအိုလံပစ်ကော်မတီရဲ့ထိပ်တန်းအရာရှိအဖြစ်ပြီးခဲ့တဲ့6နှစ်လုံးတာဝန်ယူခဲ့ပြီး2016ရီယိုအိုလံပစ်အောက်စားပြိုင်ပွဲတွေမှာရုရှားပြည်ခုံပြည်အသင်းပါဝင်ရှင်ပြိုင်ခွင့်ဟန်တာခံခဲ့ရတဲ့အထိရုရှားအောက်စားအသင်းတွေရဲ့တားမြစ်ဆေးသုံးဆွဲမှုအရှုပ်တော်ပုံထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုနှုတ်ထွက်မဲ့အစီအစဉ်ဖြစ်လာတာပါဒီကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအရတားမြစ်ဆေးသုံးဆွဲတာကိုရုရှားဆွေရကိုရိုင်ကပါဝင်လှုပ်ဆောင်ပေးနေတဲ့ဆိုတဲ့သက်သေအထောက်အထားတွေပေါ်အခြေခံပြီးပြီးခဲ့တဲ့အိုလံပစ်ပွဲမှာရှင်ပြိုင်ကြမဲ့ရုရှားအားကစားသမား389ယောက်ကိုပါဝင်ခွင့်လုံးဝပိတ်ပင်ဖို့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုစံကြီးအေဂျင်စီကအကြံပြုခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာအိုလံပစ်ကော်မတီကတော့ရုရှားအားကစားသမား281ယောက်ကိုပြိုင်ပွဲမှာရှင်ပြိုင်ခွင့်ပေးခဲ့ပါတယ
်မကင်ပြူထွင်းတဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်အရေးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ပြောဆိုမှုတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာနေကြာဆောင်တပ်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးတော့အခုချိန်ထိဘယ်သူလက်ချက်လဲဆိုတာကိုတေချာရှင်းလင်းလင်းမသိရသေးဘူးလို့နိုင်ငံတော်တိုင်းမင်ငံပုတ်ကိုဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ရဲတပ်ဖွဲ့ဝင်တွေကြာဆုံးပြီးလက်နက်တွေပြတ်ဆုံးခဲ့ရတဲ့မောင်တော်ဒေသအတွင်းမှာတပ်မတော်ကအင်အားသုံးပြီးနေမြေရှင်းလင်းဆောင်ရွက်မှုတွေကြောင့်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေပေါ်မှာလဲဒေါ်ဆန်းစုကြည်ကဒီကနေ့မှာတုံ့ပြန်ပြောဆိုခဲ့ပါတယ်။အပြည့်စုံကိုမတ်တကြီးထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ရှခိုင်းပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြာဆောင်ရဲတပ်ဖွဲ့စခန်းသုံးခုတိုက်ခိုက်ခံရပြီး၄ရက်အကြာဗုဒ္ဓဟူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့မှုတွေရှိနေပါတယ်။အကြမ်းဖက်မှုရဲ့လက်သက်တရားခဏနဲ့ပတ်သက်လို့တိတိကျကျမသိရသေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ Well, the fact finding mission has not come back yet and has not made its report.
ဆက်လက်တွားရောက်စုဆောင်းတဲ့အဖွဲ့ပြန်မလာသေးတယ်လို့သတင်းလည်းမပို့သေးပါဘူး။ဒါကြောင့်သူတို့ဘာတွေတွေ့ထားတယ်လဲဆိုတာကျွန်မအနေနဲ့မပြောနိုင်သေးပါဘူး။တိုက်ခိုက်ခံရတဲ့ဒေသတွေကိုဒီကနေ့မနဲ့သူတို့သွားဖို့မှလည်းရာသီဥတုကမကောင်းလို့ရဟရင်သုံးလို့မရပါဘူး။ဒါကြောင့်မော်တော်ဘုံနဲ့သွားရပါတယ်။25ရက်နေ့လောက်သူတို့ပြန်လာမယ်လို့မျှော်လင့်ရပါတယ်အဲ့ဒီနောက်မှမှသူတို့ဘာတွေတွေ့ခဲ့ရသလဲဆိုတာကိုပြောနိုင်မှာပါဘာတွေဖြစ်ခဲ့သလဲဆိုတာကိုကျမတို့အနေနဲ့အတိအကျမသိရသေးခင်မှာတော့မှတ်ချက်တစုံတရာပေးနိုင်မှာမဟုတ်ပါဘူးလို့ဒေါန်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ
် and then they will be able to make a report on their findings until we know exactly what has been happening I don't think it would be a good idea to make remarks that are too precipitate
ပြည်သူ့ပြန်ချိုင်းဝင်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေအကြမ်းဖက်မှုဖြစ်ပွားတဲ့မောင်တော်မြို့နယ်တွင်းကဒေသတွေကိုကိုယ်တိုင်တွားရောက်နေပြီးဒီကနေ့မှာတော့ရာသီဥတုဆိုးရတာကြောင့်ရဟရင်နဲ့မသွားနိုင်ပဲမော်တော်ဘုတ်နဲ့ခီးထွက်သွားပြီးဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့တပ်မတော်စစ်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတိုက်တွေ့တာကြောင့်မောင်တော်မြို့နယ်တွင်းကဒေသနှစ်ခုလုံးမှာနှစ်ဖက်စလုံးကအနည်းဆုံး၈ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းတပ်မတော်အင်အားသုံးဝင်ရောက်တာကြောင့်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေထွက်ပေါ်လာတဲ့အပေါ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ
်။ Show me a country where there has been nothing with regard no problem with regard to human rights.
လူခွင့်ရေးပြဿနာမရှိဘူးဆိုတဲ့နိုင်ငံကိုပြစမ်းပါလူခွင့်ရေးနဲ့ဆိုင်တဲ့ပြဿနာတွေဟာနိုင်ငံတိုင်းမှာရှိနေတယ်လို့ကျွန်မယူဆပါတယ်။ ကျမတို့နိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုဆွဆဲချက်တွေကိုအလေးအနက်ထားပြီးကင်တွယ်နေပါတယ်။ဂီယူဒီဇိုင်းနဲ့စုံစမ်းစစ်ဆေးနေပါတယ်။အကောင်းဆုံးဖြစ်အောင်ကြိုးစားနေပါတယ်။ဒါပေမဲ့နားလည်ထားရမှာကကျမတို့နိုင်ငံကရာစုနှစ်ဝက်ကျော်ရှိခဲ့တဲ့စနစ်ကြီးကိုကင်တွယ်ဖြည့်ရှင်းဖို့ဆိုတာနေချင်းညာချင်းပြောင်းပြစ်လို့တော့မရနိုင်ပါဘူး။လူ့အခွင့်အရေးဆိုတာအစိုးရတစ်ခုတည်းကဖော်ဆောင်လို့ရတာမဟုတ်ပဲလူလူလဲပါဝင်ရပါမယ်။နောက်လူ့အခွင့်အရေးဆိုတာကိုယ့်အတွက်ပဲလို့တချို့ကထင်ကြပါတယ်အဲ့ဒါမဟုတ်ပါဘူးတခြားလူတွေရဲ့အခွင့်အရေးကိုထက်မတွက်ကြပါဘူးတကယ်တမ်းအဲ့ဒါလို့လုပ်လို့မရပါဘူး
human rights in this country and of course the greater part of the responsibility falls in the government and if people think that we're not working quickly enough
ဗုဒ္ဓဟူးနေ့နေ့ပြီးတော့မှနယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာထောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်ရှခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်ကကိုရိုင်းသွားရောက်ခဲ့တဲ့နယ်သာလန်နိုင်ငံခြားရေးဝန်ကြီးဘက်ကူဒတ်စ်ကလည်းအခုလိုပြောဆိုခဲ့ပါတယ
်။ I think it's not necessary for me to recommend exactly what has to happen. This is a responsibility of the national government.
ဒီချင်းနေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မှတ်ချက်တစ်စုံတရာပေးဖို့လိုမယ်မထင်ပါဘူး။ဒါကအစိုးရရဲ့တာဝန်ပိုင်းမှာကျွန်တော်တို့ဆွေးနွေးခဲ့ကြတာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့သဘောတရားတွေဒါတွေကိုတင်းနဲ့လျှောက်ပတ်အောင်လို့ဘယ်လိုဖြေရှင်းကြမလဲ။ကျွန်တော်ထင်တာကတော့နီလန်တွေကတော့အများကြီးပါပြန်လေတင့်မြတ်ကြီးကိုဘယ်လိုလုပ်ကြမလဲအခြေအနေတွေကတိတ်ကိုရှုပ်ထွေးပါတယ်ကျွန်တော်အနေနဲ့ဒေသခံတွေကိုပန်ကြားခဲ့တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရစီဖို့လူလတ်စွာကူးသန်းတော်လာခွင့်တွေပို့ပြီးတော့ရှိစေဖို့ပါစုံစမ်းစစ်ဆေးဖို့ကတော့အစိုးရရဲ့တာဝန်ပိုင်းပဲဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်း၃ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ရပြီးမနေ့အင်္ဂါနေ့က၄ဦးကြာဆုံးခဲ့တာကြောင့်မောင်တော်ပြိပခာအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၃ဦးကြာဆုံးခဲ့ရပြီဖြစ်ပါတယ်။အကြံဖက်တိုက်ခိုက်သူတွေဘက်ကတော့အနည်းဆုံး၁၂ဦးသေဆုံးခဲ့ပါတယ်။အကြံဖက်တိုက်ခိုက်ခဲ့သူ၂ဦးကိုတော့အရှင်ဖမ်းမိထားပြီးစုံစမ်းစစ်ဆေးနေတယ်လို့အစိုးရကပြောဆိုထားပါတယ်ရှင်။
မတ်တင်ကြီးတိုင်းစူးစီးတင်ဆက်ထားတာပါ။တစ်ဆက်ထဲမှာပဲမောင်တော်ဒေတာကအနောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးသွားမယ်။အကြမ်းဖက်တိုက်ခိုက်မှုတွေစတင်ခဲ့တာ၄ရက်မြောက်ရှိပြီဖြစ်တဲ့ဒီရခိုင်ပြည်နယ်မောင်တော်မြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေနောက်အကြမ်းဖက်တိုက်ခိုက်သူတွေစုစုပေါင်း200ဆင်ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။မောင်တော်မြို့ကိုဗိုလ်ဒူးနေ့ညနေပိုင်းမှာပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးဖေမြင့်နဲ့အဖွဲ့ရောက်ရှိလာပြီးတော့ဒေသခံတွေလုံခြုံရေးအတွက်အကူအညီတွေပေးမယ်လို့ကတိပြုခဲ့အကြောင်းကိုဒေသခံတွေကပြောပြပါတယ်။မငြိမ်မသက်ဖြစ်နေတဲ့မောင်တော်မြို့တဝိုက်ကနောက်ဆုံးရချင်းတွေကိုမတ်တကြီးထက်ကဆက်ပြီးတော့စူးစီးတင်ပြထားပါတယ်ရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့မောင်တော်မြို့နယ်ကိုပြည်ထောင်စုပြန်ချဲ့ရေးဝန်ကြီးဦးဖေမြင့်နဲ့အဖွဲ့တို့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာရောက်ရှိခဲ့ပြီးလွှတ်တော်အမတ်တွေတာဝန်ရှိသူတွေမြို့မိမြို့ဖားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဝန်ကြီးဦးဖေမြင့်နဲ့တွေ့ဆုံခဲ့တဲ့လွှတ်တော်အမတ်ဦးမောင်အောင်ကတော့ပိတ်မိနေတဲ့အကြောင်းဆရာဆရာမတွေကိုလုံခြုံရေးနဲ့မောင်တော်မြို့တော်ကိုပို့ဆောင်ပေးဖို့မောင်တော်မြို့နယ်အတွင်းခြေရွာတွေမှာပိတ်မိနေသူတွေကိုလုံခြုံရေးပေးဖို့နဲ့စားနပ်ရိက္ခာထောက်ပံ့ပေးဖို့ကိုတောင်းဆိုခဲ့တယ်လို့အခုလိုပြောပါတယ
်။ကျွန်တော်ကဒီအရင်တမောင်တော်မြတ်ပိုင်းကဆရာဆရာမတွေကအဲ့ဒီကကြောင်းကနေဒီဘက်ကိုနှုတ်တွေကိုမရောက်နိုင်ဘူးလေ။သူကလမ်းမှာတော်လို့များတဲ့အရှင်ဖြစ်နေတာကိုအဲ့ကောင်ဖြစ်နေဆိုတော့ဘာမှတော်လို့များတဲ့အရှင်ဖြစ်နေပါလေ။ဒီအဲ့ဒီဆရာဆရာမတွေကတီချောင်းမှာစူပြီးတော့တောင်းပေယူတော့တောင်းတော့နေသူကိုဒီမောင်တော်ကလာလို့မရဘူး။
ဝင်ကြီးဦးဖေမြင့်ဘက်ကလည်းဆောင်ရွက်ပေးဖို့ကတိပေးခဲ့တဲ့အကြောင်းလွှတ်တော်အမတ်ဦးမောင်ကပြောပါတယ်။ဒေသရင်းမှာတော့တမတော်စစ်ကြောင်းနေနဲ့အကြမ်းဖက်သူတွေချာဂျိုးချာဆိုသလိုထိတ်တိုက်တွေ့မှုတွေရှိနေတယ်လို့လည်းလွှတ်တော်အမတ်ဦးမောင်ကပြောပါတယ်။မောင်တော်မျိုးပေါ်မှာတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိပေမဲ့လူလူချာမှာတော့အထိတ်တလန့်ဖြစ်နေပြီးဒေသခံတွေကင်းဆောင်နေကြတယ်လို့လည်းဒေသခံဥပရှိကပြောပါတယ
်။လူထုတွေကဟိုတန်တရားတွေဖြစ်နေကြတယ်အပေါ်မှာလှုပ်ရှားရတာအားနဲ့တော့ကျွန်တော်တို့နေရောမျိုးရောအဲ့လိုလူတွေကတဖြည်းဖြည်းနဲ့ကိုယ်လှုပ်ရှားနေရတယ်ကိုပျောက်ရွှေသွားနေကြတာတွေကိုတွေ့နေရတယ်ရက်ကွက်တယ်မှာဆိုရင်ကိုတို့ရက်ကွက်ကိုကိုတို့လူတွေပဲအဲ့လိုလှုပ်ရှားရယူထားရတဲ့သဘောရှိပါတယ်တောက်ကတော့အခက်အခဲမရှိပိတ်ထားပါတယ်ကျွန်တော်တို့ဒီတခြားဌာနဆရာတွေလည်းအဲ့လိုပေါ့ဖွင့်တော့ဖွင့်နေတာပဲအဲ့တော့ဒီတဲ့ဝင်မှုတော့မရှိပါဘူးကြာဒီကတော့ကျွန်တော်တို့ဟိုမနေ့ကတော့နေနေဖွင့်ခဲ့တယ်ဒီနေ့လည်းအဲ့လိုပေါ့နေတော့တော့မရှိဘူးခဏလေးဖွင့်ပြီးပြန်ပြေးတော့တယ်ဈေးလေ
းမောင်တော်မြို့နယ်မှာရောက်ရှိနေတဲ့ပြည်ထောင်စုပြန်ချဲဝင်ကြီးဦးဖေမြင့်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ကဗုဒ္ဓဟူးနေ့ညနေပိုင်းတွေ့ဆုံပွဲအတွင်းမှာတော့မောင်တော်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေရမ်းမီရပ်ဖတွေကလည်းသူတို့ရဲ့အစိုးရချက်တွေကိုတင်ပြဆွေးနွေးခဲ့ကြပါတယ်ရှင်
မတ်တင်ကြီးတိုက်စူးစီးတင်ဆက်သွားတာပါအခုဒီခါမှာလဲမောင်တော်မြို့တိုက်ခိုက်မှုရဲ့စိုးရိမ်ရတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ် ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကနေကြားဆောင်ရဲခင်းစခန်းတွေကိုဝင်ရောက်စီးနှင်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းမှုတွေဖမ်းဆီးမှုတွေလုပ်ဆောင်နေပါတယ်လူမှုအတိုင်းဝိုင်းကြမှာပြည်ပခါတွေကြုံခဲ့ရဘူးတဲ့ရခိုင်ပြည်နယ်မှာပြဿနာကိုဖြေရှင်းရမှာလေကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းကြပါတယ်မောင်နှံမြို့တိုက်ခိုက်မှုကြောင့်ဆိုရင်စရာအခြေအနေတွေတကြော့ပြန်ပေါ်ပေါက်ခဲ့တဲ့ပုံမှာသဘောထားအမြင်တချို့ကိုတော့ရန်ကုန်မြို့မှာရောက်နေတဲ့ VOA1.da ကိုအောင်လွင်ဦးကစူးစီးတင်ပြထားပါဗျ
။ရခိုင်ပြည်နယ်မောင်နှံမြို့နယ်မှာတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ကုလသမဂ္ဂဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ခြေအနေကိုထိန်းသိမ်းသိမ်းဆောင်ရွက်ဖို့ဥပဒေနဲ့အညီဖြစ်ဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။အနာရမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူဦးလည်းဖြစ်ဥပဒေပညာရှင်တူဦးလည်းဖြစ်တဲ့ဦးအောင်သိန်းကတော့ဒီကိစ္စဟာအမျိုးသားလုံခြုံရေးနဲ့သက်ဆိုင်နေပေမဲ့ဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ
။ဒါတကယ်ဟိုလုံခြုံရေးဆိုင်ရာဝန်ထမ်းတွေကိုအတင်းအမှတ်ဝင်စီးပြီးတော့လူတွေသိကြတဲ့အစ်စ်မျိုးတွေဖြစ်တယ်နော်လက်နက်တွေပါတယ်ဆိုတဲ့အစ်စ်မျိုးဟာဒါရှင်းရင်းပြောရင်တော့ဒါတနည်းအားဖြင့်နိုင်ငံတော်ပုံကန်နေဆိုတဲ့အစ်စ်မျိုးဖြစ်တာပဲလေနော်အမြင့်ဆုံးအထိကတော့ဖေရန်ပေးနိုင်တဲ့အနေအထားကြီးရှိပါတယ်။ဒါပေမဲ့အဲ့လိုအမှုမျိုးတွေကိုကျွန်တော်တို့ကတိုးတိတိအင်ကင်မရာနဲ့စစ်မှာတော့မဟုတ်ပါဘူး။ပွင့်လင်းမြင်သာစွာနဲ့တော့စစ်မယ်လို့ကျွန်တော်တို့ဒါသုံးသပ်လို့ရပါတယ်။ဥပဒေကြောင်းရပါတယ
်။လူရာနဲ့ခြေထိခက်တိခြေခဲ့ရတယ်လို့ထောင်းတောင်းချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့မှုတွေရခိုင်ပြည်နယ်မှာမောင်တော်ဒေသတိုက်ခိုက်မှုကြောင့်ပြဿနာတွေတကြောပြန်ပေါ်ပေါက်မှာကိုလည်းပြည်ရင်းပြည်ပကစိုးရိမ်နေကြတာပါ။အစ္စလမ်ဓမ္မဘိမံဥဆောင်စော်ဝေးရင်မှုတူလည်းဖြစ်ဘာသာပေါင်းဆောင်ညီညာရေးအဖွဲ့ကမွတ်စလင်ခေါင်းဆောင်တူလည်းဖြစ်တဲ့ဦးဝေးလွင်ကတော့ပြဿနာရဲ့အရင်းမြစ်ကိုရှာဖွေဖြေရှင်းမှုလိုတယ်လို့တိုက်တွန်းလိုက်ပါတယ်
။ရေဘူးရအဖြစ်ကျွန်တော်ဘာပြောချင်လဲဆိုလို့ရှိရင်အကြမ်းဖက်မှုမှန်သမျှကိုဘလူပဲလှုပ်လို့ဘယ်နေရာပဲလှုပ်လို့ဘိုးရဲ့အစီအပိုင်းလှုပ်လို့ကျွန်တော်အပြင်းထန်ရှုံချတယ်ကန့်ဝက်ပါတယ်။နော်ဒါတဲ့အချက်ပေါ့နိ။နှစ်အချက်ကကျွန်တော်တို့ဟာမြန်မာပြည်နဲ့ဘယ်လို့မှခွဲခြားလို့မရတဲ့မြန်မာမွတ်စလင်တယောက်အနေနဲ့ကနော်ကျွန်တော်အနေနဲ့နိုင်ငံရဲ့အချုပ်အခြာထိပါမှုဘယ်လို့မှလက်ခံလို့မရဘူးအရင်ကအတွေ့အကြုံတွေရတော့ဖြစ်ရင်ဘယ်လိုလဲဆိုတော့ဒါကိုအမျက်ထုတ်ကြတဲ့လူတွေရှိတယ်ဒါမျိုးအခွင့်အရေးကိုစောင့်နေတဲ့လူတွေကိုရှိကြတယ်လေဟုတ်ကျွန်တော်စိတ်ချင်တော့ဒီဖြစ်ရက်နဲ့ပတ်သက်လို့အတိအကျတော့ကျွန်တော်တို့ဘာမှမသိရသေးပေမဲ့လေဒါစနစ်တကျဖန်တီးမှုတစ်ခုဖြစ်တယ်ဖနင်းမှုရဲ့နောက်ွယ်မှာတို့ရဲ့နိုင်ငံရေးလှုပ်ဝဲချက်တွေဘာတွေရှိလဲတော့မသိဘူးပေါ့တော့အဲ့ဒီလိုအဂျင်ဒါရှိတဲ့လူတွေကတော့ဒါတွေကိုအခွင့်ကောင်းယူပြီးတော့လှုံ့ဆော်မှုတွေတို့လောက်ကြမှာပဲပေါ့လေအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကပြောချင်တာကတော့ဟိုခေါင်းအေးအေးထားပြီးတော့ဒါနဲ့ပတ်သက်ပြီးတော့ကနော်ကျွန်တော်တကယ်မြေပြင်မှာရှိနေတဲ့အချက်အလက်မှတ်များကိုတတ်နိုင်တော့စုံစမ်းပြီးတော့မှနော်ဒါကိုတုံ့ပြန်မှုလုပ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဆိုရကတော့မော်နော်တက်ခတ်မှုဖြစ်ပွားခဲ့တဲ့သတင်းဘက်ကမှာပဲချက်ချင်းဆိုသလိုသတင်းစာရှင်းလင်းပွဲတည်းရဲ့ကျင်းပပြီးသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းနောက်ပိုင်းရက်တွေမှာတော့အထူးသဖြင့်အင်တာနက်လူမှုကွန်ရက်တွေပေါ်မှာသတင်းတွေလှုပ်ဆော်မှုတွေအမျိုးမျိုးထွက်ပေါ်နေတာတွေကိုဖြေရှင်းနိုင်မှုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီထက်ပိုဆောင်ရွက်ဖို့လိုမယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂရဲ့ဦးဆောင်ဖွဲ့ဝင်ဦးစောတထွေးကမြင်ပါတယ်။
ကျွန်တော်တို့ကဒီမောင်းတော်မှာရှိတဲ့ရွာတွေဟာကျွန်တော်တို့ကဒီတက်မရော်တက်အင်အားဘလောက်ရတဖွဲ့အင်အားဘလောက်လက်နဲ့ပဲအမျိုးသားအောက်ကိုင်ပြီလို့ခြေတက်သွားတယ်ဆိုတဲ့သတင်းမျိုးတွေလွှင့်နေတာမဟုတ်ပါဘူး။ဒါတွေအားလုံးမပြောလို့ရတယ်။ဒါလုံခြုံရေးရှုထောင့်ရမပြောဘဲနေလို့ရတယ်။သို့တော့ဖြစ်တဲ့ပဏိပခါတွေဖြစ်နေတဲ့ပြဿနာတွေနောက်ပြီးတော့အခုနှစ်ဖက်မှာဟိုတည်ဆုံမှုတွေဒီဟာတွေအားလုံးကိုအချိန်နဲ့တပြင်းပြင်းထုတ်ပြန်ခြင်းအပြင်ကျွန်တော်တို့အနေနဲ့ဒီပေါ်မှာအမှန်ကန်သုံးသပ်ပြီးတော့မှအခုဖြစ်နေတဲ့ဟိုဒီဥပဒေမဲ့ဒီဖြစ်ပွားနေတာတွေအားလုံးကိုပြန်ပြီးတော့ထိန်းသိမ်းသိမ်းသိမ်းဆောင်ရွက်နိုင်မယ်။နောက်ပြီးတော့ကျွန်တော်တို့ဒီမတူညီတဲ့လူဖွဲ့စဉ်တစ်ခုဘာသာရေးရမတူညီတဲ့ဘက်ကခေါင်းဆောင်ပိုင်းเนี่ยဒီပုံမှာထင်းထင်းသိမ်းသိမ်းအတူလက်တွဲပြီးလုံမှသာလင်းဒီကောင်ကအဆင်ပြေမှာပါဒါကြောင့်မလို့သတင်းထုတ်ပြန်ရဒီပဏိပခတ်မဖြစ်ပေါ့တဲ့အသက်တမျှအရေးကြီးတယ
်မြန်မာဆိုရသတင်းမီဒီယာတွေနဲ့အင်တာနက်ဆာမျက်နှာတွေမှာတော့မွန်တော်ဒေတာနောက်ဆက်တွဲဖြစ်လူကြုံရေးတပ်ဖွဲ့တွေကလိုက်လံနေနေမှုတွေအတွင်းတန်ရရှိသူတချို့ကိုအသေးရောအရှင်မှာလက်ရဖမ်းဆီးမှုတွေရှိခဲ့တယ်လို့လူကြုံရေးတပ်ဖွဲ့ဝင်အ ਨੇ စုံ၄ဦးကြာဆုံးခဲ့တယ်လို့လည်းဖော်ပြခဲ့တာပါဒါပေမဲ့နောက်ဆက်တွဲတက်ပွဲတွေဖြစ်ပွားနေတယ်လို့လည်းတိကျအတိမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးသတင်းပေးပို့ထားပါအခုတစ်ခါမှာတော့နေဆက်ကမြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ရွှေ့ပြောင်းဖို့ဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တွေချီးပြီးနေထိုင်လာကြတဲ့မြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့ကုလသမဂ္ဂထိုင်းအာဏာပိုင်နဲ့မြန်မာအစိုးရတို့ကပူးပေါင်းလှုပ်ဆောင်နေကြပါတယ်။မကြခင်ရပိုင်းအတွင်းမှာပြန်ပို့ဖို့ရှိနေတဲ့ပထမတက်တုပ်ကိုတော့ကရင်ပြည်နယ်အတွင်းမှာနေရာသစ်တွေပြန်လည်ချထားပေးဖို့ပြင်ဆင်နေကြတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တွေနဲ့ချီပြီးနေထိုင်လာကြတဲ့မြန်မာဒုက္ခသည်တွေထဲကပထမဦးဆုံးအတုပ်ကိုဒီလအောက်တိုဘာလထဲမှာပဲမြန်မာနိုင်ငံကရင်ပြည်နယ်တွင်းကိုပြန်ပို့ဖို့တာဝန်ရှိသူတွေကလှုံ့ဆော်နေကြတာဖြစ်ပါတယ်။နိုဖိုဒုက္ခသည်စခန်းကဒုက္ခသည်တချို့အပါအဝင်အခုပြန်ပို့မဲ့ပထမဦးဆုံးအတုပ်ထဲမှာလူဦးရေ56ဦးပါဝင်တယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်က VOA ကိုအခုလိုပြောပါတယ်
။ဆုံးမတော့များတယ်တရားကျုပ်လည်းအခုတကယ်တမ်းပြန်လာမယ်လို့ကျွန်မသိရတာအကြမ်းမြင့်နဲ့ရှိသေးတော့မသိချင်56ဦးပဲရှိတော့တယ်လူဦးရေ56ဦးပဲရှိတယ်အကြမ်းပြင်းကဒီလ25ရက်နေ့နောက်ပိုင်းကိုပြောတာပဲတကယ်လို့အတိအကျမသိရဘူ
းအခုပြန်လာကြမဲ့ဒုက္ခသည်တွေဟာအတင်းပြန်ပို့တာမဟုတ်ပဲမိမိရဲ့သဘောဆန္ဒအတိုင်းသာပြန်လာကြတဲ့ဒုက္ခသည်တွေဖြစ်တယ်လို့ဆိုပါတယ်ပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးကျန်းမာရေးနဲ့စားဖို့နေရေးအတွက်အစိုးရကစီစဉ်ပေးနေတာတွေရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းလိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာတွေရှိတယ်လို့ဒေါ်နန်းခင်ထွန်းမြင့်ကအခုလိုဆက်ပြောပြပါတယ်
အခုနေပဲတူတော်များများကတော့သူတို့ကပြန်ပြအိမ်ကိုမရှိတော့ဘူးကျွန်တော်တို့ချပီးတဲ့စီမံပီးတဲ့နေရာမှာပဲနေမယ်ဆိုသူတို့တွေ့ကျွန်တော်တို့မိသားစုစုကိုတာမွန်နဲ့အိမ်ရတယ်ဆောက်တာပေးပါတယ်အဲ့ဒီအိမ်လေးတွေမှာတရားကိုတစ်လုံးခြံဝင်ရတဲ့ပီ30 60အဲ့လိုမျိုးအကွက်ကလေးနေတယ်ကျွန်တော်တို့စီစဉ်ထားပေးတာပေါ့ဦးယာယီနေလို့ရတဲ့အဆောင်တွေကျွန်တော်တို့ကအရင်တည်းရတယ်ရှိပါတယ်အခုလည်းအဲ့ဒီအတွက်ကျွန်တော်တို့သူတို့အတွက်စီစဉ်နေအကုန်လုံးလုပ်ထားပေးပါတယ်ဒီမီဟိုဘောနော်အယာယီချူကအလိုစားဖို့နေရဆာသူတို့ဒီမှာနော်လို့ဆိုစေတလားလောက်နေလေတလားလောက်ကျမတို့ကဒီမှာတနည်းကိုတရားကို2000လုံးနဲ့ကျွေးဖို့စီစဉ်ထားပြီးပါတယ်။ဒါကတော့ဦးလို့လို့ဆက်စေပေါ့နော်။တို့အိမ်နဲ့ရပြီဆိုရင်အိမ်တိတဲ့တဲ့အိမ်ချင်းမိသားစုခွဲနေချင်းပြီဆိုရင်မိသားစုခွဲနေဖို့လည်းစီစဉ်ထားပြီး။ရွာရောက်ပြန်ခြင်းနဲ့ရွာမိသားစုနဲ့လည်းကျမတို့ဆက်သွယ်ထားပြီးပြီ။အဲ့တော့ရွာရောက်ပြန်ခြင်းနဲ့လူလည်းအဲ့ဒီနေ့ရောက်ပြီးနောက်ထပ်စီစစ်ဒီပိုင်းနဲ့ရွာကြည့်ကျမတို့ပြန်တို့တို့မိသားစုတစ်ခေါ်ခြင်းပဲခေါ်ခြင်းနဲ့လည်းကျမတို့ထည့်သူတို့ဒီမင်းနေရာကလူရှိတဲ့နေရာမဟုတ်ပါဘူးသူအန်ဒရပဝန်ကျင်နဲ့နီးစပ်တဲ့နေရာမှာသူတို့ထားရတာပါအဲ့ဒီမှာလိကိကောမှာကမိငယ်ရေးဖွဲ့မိသားစုတွေလည်းရှိတယ်နောက်ပြီးတော့သူတို့တွေ့တဲ့အန်ဒရတိနာအိမ်ကိုဆက်စားပြပါတယ်ယာယီနေထိုင်မှုနေရာလည်းမြရီမျိုးပေါ်မှာရှိတဲ့အဆောက်အဦပါသူတို့ဟိုမျိုးပြမှာထုတ်ပြီးတော့မိငယ်လူစုမှုရှိတဲ့နေရာမှာမထားပါဘူး
ထိုင်းမြန်မာနယ်စပ်တလျှောက်မှာရှိတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ချင်းပြန်ပို့နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနဲ့အတူနိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအဖွဲ့ IOM နဲ့ UNHCR တို့ကလွန်ခဲ့တဲ့6လကတည်းကစီစဉ်နေတာဖြစ်ပြီးအခုအတုပ်ကပထမဦးဆုံးဂဏဦးအဆင့်လှုပ်ဆောင်ချက်ဖြစ်တယ်လို့ကရင်ဒုက္ခသည်များကော်မတီ KRC ကပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့စောတူတူကအခုလိုပြောပြပါဗျာ
Pilot အနေနဲ့ပြန်ပို့ဖို့ရှိတယ်လေစာကြည့်တာပေါ့ pilot replication the body work ကြံခိုးဖို့ရှိတယ်
။ကရင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဝန်းမှာအလောက်အကန့်အလုံလောက်မရှိတာကြောင့်မြန်မာနိုင်ငံသားအများအပြားအိမ်နီးချင်းနိုင်ငံတွေမှာတွားရောက်အလောက်ရှာဖွေလောက်ကင်နေရချိန်မှာပဲအခုလိုဒုက္ခသည်တွေပြန်လာမယ်ဆိုရင်သူတို့အတွက်အလောက်ကင်တွေရဖို့ဘယ်လိုစီစဉ်ဆောင်ရွက်ပေးဖို့ရှိတယ်လဲဆိုတာကိုတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကအခုလိုရှင်းပြပါဗျာ။
သူတို့တက်ဆိုအများကြီးစဉ်းစားထားပြီးပညာရေးနဲ့ကျန်းမာရေးကတော့ကျင်းတဲ့သူတို့အဲ့မှာရှိတဲ့နေရာကျောင်းလေးတကလည်းဟာပေးလို့ရတယ်။ပညာရေးနဲ့လည်းပတ်သက်ပြီးတော့ရှိပြီးသား၊ကျမကြီးနဲ့လည်းပတ်သက်ပြီးတော့သိပေးကြတယ်။သူတို့နဲ့နင်းနင်းနားလေးမှရှိတယ်။ဘာလို့ဆိုငင်းငယ်ရေးဖွဲ့ရလုတာပြီးကျောင်းလေးမှာသူတို့ဝင်နေလို့ရတယ်။သိပေးကြတယ်အဲ့မှာရှိရတယ်သိလို့ရတယ်။ဟိုနိုင်ငံတကာ UNHCR ရဲ့သူတို့ထောက်ပံ့နေနေလေးပါတယ်လို့အမည်ပေးရတော့နော်။တက်နိုင်ကြများတော့အန်တရိုလည်းအလုတ်ကရရတဲ့ဟာလို့အန်တရိုဒူစားပြီးတော့ကုမ္ပဏီခေါ်ပြီးလုပ်နေချင်း။အဲ့ဒီအချိန်ကျမကဥလို့ဆွဲတော့အန်တရိုစဉ်းစားကြတာသူတို့မွေးမြူရေးလုပ်ချင်တာ။ဝင်ရည်လို့ရှင်တပိုင်းတိုင်းဝင်လူလေးတွေ work လေးတွေပြီးမဲ့ check လေးတွေပြီးမဲ့တော့ကြီးကြီးမွေးနိုင်လားသူကြီးကြီးမွေးလို့နိုင်လားလို့
ပြည်တွင်းစစ်ကြောင်အင်းချင်းထိုင်းနိုင်ငံဘက်ချမ်းကိုထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာကရင်တိုင်းရင်းသားတွေဖြစ်ကြပြီးတော့သူတို့အများစုဟာဒုက္ခသည်စခန်းတွေမှာနေထိုင်လာကြတာနှစ်ပေါင်း30နီးပါးရှိပြီဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တလျှောက်မှာတရားဝင်ဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်ဥယျာဉ်ပေါင်း3000ကျော်ရှိတယ်လို့ UNHCR ကနေထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ပြည်ရဲစက်တင်ဘာလကစပြီးတော့ကရင်ပြည်နယ်မေတ္တဝေဒေသအတွင်းမှာခွဲထွက် DKB အဖွဲ့နဲ့ကရင်နယ်ကြားဆောင်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အဲ့ဒီဒေသအတွင်းမှာရှိတဲ့ကျေးရွာပေါင်း20ကျော်ကထောင်နဲ့ချီတဲ့ရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလိုနေမြေမတည်ငြိမ်မှုတွေရှိနေတဲ့တချိန်တည်းမှာပဲကျေးရွာတချို့တွေမှာမြေမြုပ်မိုင်းအန္တရာယ်တွေလည်းရှိနေသေးတာကြောင့်ပြန်ပို့ခံရမယ့်ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်
။မြန်မာဒုက္ခသည်တွေကိုရွှေပြောင်းချထားပေးမယ့်တဲ့တင်ကိုရှားဖောင်ကတင်ဆက်ပေးသွားတာပါ။VOA ရဲ့ဗုဒ္ဓဦးနဲ့ညပိုင်းမြန်မာဘာသာစီစဉ်ကိုဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ12ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရထုံးလွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုံးလွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ကျွန်တော်တို့ရခိုင်ပါတီနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တော့ရခိုင် issue ကိုတင်ပြတဲ့အခါမှာအခုဒီရှိနေတဲ့ဒီမွတ်စလင်ပြဿနာပေါ့လေဒါရိုဟင်ဂျာပြဿနာကိုကျွန်တော်တင်ပြခဲ့ပါတယ်အော်ကျွန်တော်တို့လွတ်တော်တဲ့
ခိုင်တိုင်းသားကောင်းဆောင်ဦးလလစောကခုလိုပြောသွားတာကိုမြမရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြမှာပါ။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားခဏတွေကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။ဒီတစ်ပတ်အတွက်မြမမီဒီယာမြင်ကွင်းမှာတော့ကချင်ဒေသမှာတိုက်ပွဲတွေဆက်ဖြစ်နေသေးတဲ့အကြောင်းရခိုင်ပြည်နယ်အတွင်းကရေနေကြားဆောင်တက်တွေအတိုက်ခံရတဲ့ကိစ္စသတင်းမီဒီယာတွေကိုစော်ကားပြောဆိုခဲ့တဲ့ AIM Star တာဝန်ရှိသူကမီဒီယာကိုပြန်လည်တောင်းပန်တဲ့အကြောင်းစာရတွေကိုနားဆင်ကြမှာပါမန်အင်ခိုင်ဦးတင်ဆက်ထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ကချင်ပြည်နယ်အတွင်းမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့အထူးကိန့်နဲ့ပတ်သက်ပြီးတော့အခုသတင်းပတ်သတင်းမီဒီယာတွေမှာထောက်ပြဝေဖန်ရေးသားပြောဆိုမှုတွေရှိခဲ့ပါတယ်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုလွဲချောပြီးတော့ဒေသခံတချို့နဲ့ကလေးငယ်တွေထိခိုက်တေဆုံးမှုတွေရှိခဲ့ပြီးတဲ့နောက်ကချင်းစစ်ပွဲရပ်ဖို့အတွက်ညီညာရေးလှုပ်ရှားသူတွေကအခုသတင်းပတ်ထဲရန်ကုန်မြို့စုလီဖျားတပွဲမှာဆန္ဒထုတ်ဖော်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်ခဲ့ကြပါတယ်တိုက်ပွဲတွေကလိုင်စာမြို့ကိုဥတီပြီးတော့ဖြစ်ပွားနေတာပါဒီတိုက်ပွဲတွေမှာလေကြောင်းပစ်ကူတွေပါပါတယ်ဆိုတဲ့အတွက်အရက်သားတွေထိခိုက်မှာကိုစိုးရိမ်နေကြပါတယ်တမတော်ဘက်ကတော့ထိုးစစ်ဆင်တာမဟုတ်ဘဲပုံမှန်တွာလာနေတဲ့လမ်းကြောင်းမှာ KIA ဘက်ကမိုင်းထောင်တာတိုက်ခိုက်နေရယူတာဖြစ်တယ်ဆိုပြီးတော့ပြန်လည်ရှင်းလင်းခဲ့ပါတယ်အစိုးရကတော့အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှတုံ့ပြန်ပြောဆိုခြင်းမရှိဘဲနှုတ်ဆက်နေခဲ့ပါတယ်ကချင်ပြည်နယ်မှာတိုက်ပွဲတွေဆင်နွှဲနေချိန်မှာပဲရခိုင်ပြည်နယ်မောင်းတော်နဲ့ရတိတောင်မြို့တွေမှာလည်းနေကြားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်အခုချိန်ထိဘယ်အဖွဲ့အစည်းကတိုက်ခိုက်တယ်ဆိုတာကိုအတိမပြုတ်နိုင်သေးပေမဲ့လာရောက်တိုက်ခိုက်သူတွေကလက်နက်တိုက်ကနေလက်နက်တွေလူယူသွားခဲ့တယ်လို့နေပြည်တော်မှာပြုတ်တဲ့အရေးပေါ်သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။ဒီဖြစ်စဉ်ကြောင့်မောင်းနှောခရိုင်တစ်ခုလုံးညမထွက်ရအမိန့်ထုတ်ပြန်ထားပြီးတော့လုံခြုံရေးနှင်းကျပ်ထားပါတယ်။ဒီအတွက်အစိုးရဘက်ကကိုင်းတွယ်ရမှာဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းအစည်းအဝေးမှာညွှန်ကြားထားတယ်လို့ဆိုပါတယ်။တရင်သမားတွေတော်တော်များများလဲမောင်းတော့နဲ့ရခိုင်ဒေသကိုတွားရောက်နေကြပြီးအစိုးရကကင်တွယ်ဆောင်ရွက်နေရမှာဒေသခံအရက်သားတွေနဲ့နားလည်မှုတိစောက်ဖို့လိုတယ်လို့ရိုက်တာသတင်းဌာနရဲ့သတင်းတောက်ဦးအောင်လှထုံးကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။န
ိုင်ငံတကာရဲ့အာရုံစူးစမ်းမှုကိုပို့ပြီးတော့ရည်ရည်ရဲတမရှင်းရှင်းမှာပေါ့။ဒါကဒီအချိန်ကြိုက်ပေါ့လေ။သူတို့ကလည်းသူတို့အရေးကိစ္စကိုနိုင်ငံတကာအာရုံစူးစမ်းမှုရောင်းနေလာလို့ရှင်းလင်းမယ်လို့ဖြစ်တယ်။အဲ့ဒါလေးတစ်ခုပါကောင်းပါနေတာပေါ့နော်။အခုရေးတူပြောဆိုမွေးစိုးကိစ္စလေအဲ့ဒါလေပတ်သက်မှုမရှိဘူးလို့ပြောလို့မရဘူးအစိမ့်ကတော့ကောင်းတာကဒီဖြစ်တစ်ခုနဲ့တစ်ခုကသတိရရဆက်ဆက်မှုရှိရတော့အချိန်ကြိုက်တယ်ပါလို့ဖြစ်တယ်အဲ့ဒါကတော့စိတ်ဝင်စားဖို့ကောင်းတယ်ဒါပေမဲ့ဆက်တာကဒီဘက်ကစီကူနဲ့ဒီဘက်ကနိုင်ငံရေးပိုင်းဝင်ရဲ့အခက်အပြစ်မှုတွေကတပြေတော့မရရှာဘူးအဲ့ဒီဟာပိုင်းကိုတော့အစရာပြေကအားနည်းချက်ရှိခဲ့တယ
်ဒီသတင်းပတ်တွင်မှာစိတ်ဝင်စားစရာနောက်အကြောင်းအရာတစ်ခုကတော့မြန်မာသတင်းသမားတွေဟာငတ်လို့လုံနေကြတာပါဆိုပြီးတော့မီဒီယာသမားတွေပေါ်ဂုံတိတ်ခါညှို့နှံ့အောင်စော်ကားပြောဆိုခဲ့တဲ့ AIM Star Multi Level Marketing ကမီဒီယာတွေကိုပြန်လည်တောင်းပန်တဲ့ပွဲအကြောင်းဖြစ်ပါတယ်။မီဒီယာတွေကိုဖိတ်ခေါ်ပြီးတော့တောင်းပန်ခဲ့တယ်လို့သတင်းစာဘောကနေ၃ရက်တိတိထည့်ပြီးတော့တောင်းပန်ပါမယ်လို့လည်း AIM Star တာဝန်ရှိသူဂျိုးဆက်ကပြောဆိုခဲ့ပြီးအများရှိမှဝန်ခံလက်မှတ်ရေးထိုးခဲ့ပါတယ်။ဒီအတွက်မီဒီယာသမားတွေဘက်ကလည်းမိမိတို့ရဲ့လောကကာကွယ်နိုင်ဖို့အတွက်ပြင်ဆင်ထားရမှာဖြစ်ပြီးတော့အခုလိုပြဿနာမျိုးတွေကလည်းနောက်တစ်ချိန်ထပ်မံကြုံလာနိုင်ပါသေးတယ်ဆိုတာကိုသတင်းမီဒီယာကောင်စီကဆရာဦးတီဟာစောကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
မြန်မာနိုင်ငံမှာ press club ဆောင်လို့ရှိတယ် press club ဆိုတာခုနကသတင်းပြည်အဖွဲ့အစည်းအများကြီးရှိတယ် press council တက် press club ဆိုတာ press club လို့ဟာမျိုးကဩဇာရှိတယ်သတင်းသမားလည်းညီညီညွတ်ဟိုစီနီယာရောက်ကြီးတော့ပါတဲ့အဖွဲ့အစည်းအဲ့လိုအဖွဲ့အစည်းမျိုးရှိတော့ပိုကောင်းတယ် council ဆိုတာက council တွေမှာသူကဥပဒေထားပြီးတော့သူ့ရဲ့လုပ်ပိုင်ခွင့်တွေတောင်းနေအကန့်အသတ်ရှိတယ် press club လို့ဟာမျိုးက mg no mg တို့သူတို့မှာသတင်းသမားတွေအခွင့်အရေးအန်တီနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်တွေအများကြီးရှိတယ် ပြောရတဲ့ဟာတွေက in public ပြောရဆိုရင်ဒါကတကယ်ဆိုလို့ရှိရင်တော့ in public ရေးတယ်သားတယ်ပြောတယ်ဆိုတာမျိုးကတကယ်ဆို defamation နဲ့ဆိုင်တယ်။ဟောသတင်းသမားကဟိုတယောက်ကိုနာမည်တက်ပြောတယ်သတင်းဖော်စီကိုနာမည်တက်ပြောတယ်အကုန်လုံးဟိုသတင်းကြီးပြောရဆိုရင်အဲ့ဒီတင်းကျုံပြောရဆိုလို့ရှိရင်တော့အများစုကိုကိုယ်စားပြီးတော့ဖွဲ့စည်းရာထိထိရောက်တက်ပြန်လာအကောင်းဆုံးပဲ။ကြည့်ရမှာ individual လေးဖြစ်ကောင်းဖြစ်မယ်ဒါပေမဲ့အသင်းဖွဲ့နဲ့စူးစီးတုံ့ပြန်လာတော့ပို့ပြီးတော့ထိရောက်မှုရှိမယ်လို့ထင်တယ်။ခုနကလို့အသေးအဖြစ်နဲ့ပြောဆိုရေးသားလုပ်ကိုင်မှုကို defamation ဆိုတော့တရားစိုးရဆင်းနဲ့တွားလို့ရတယ်။အခုလုပ်ငန်းရှင်တွေကလုပ်ငန်းရှင်ချင်းချင်းဆွဲကြတဲ့အခါမှာ defamation သိမ်းပေါင်း 1000 ချီဆွဲဆင်းရောက်နေပြီ။မီဒီယာတွေကအဲ့လိုတုံ့ပြန်လို့ရပါပဲ။အခုကတရားစိုးရဆင်းနဲ့မရောက်အောင်တောင်းပန်တဲ့ဆင်နဲ့ပြီးမလားဆိုပြီးတော့သတင်းမီဒီယာကောင်စီကဝန်ညှိပေးတာမျိုး။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ပြင်ဦးလွင်စစ်တပ်ကတူမှာကျောင်းသားချင်းချင်းအပတ်စဉ်ကြီးသူကအပတ်စဉ်ငယ်သူကိုကိုထိလက်ရောက်အပြစ်ပေးထိုးနေရင်းနဲ့ဘူလောင်းတအူးတေဆုံးခဲ့ရတဲ့သတင်းဖြစ်ပါတယ်။ငကြ
ပေါ်မှာပြန့်နှံ့ခဲ့ပူပါတယ်။ဒါ့အပြင်အခုသတင်းပတ်ထဲမှာမြောင်းမြမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူရဲ့လူမှုရေးဖောက်ပြက်မှုတွေကြောင့်မကြခင်ပါတီစည်းကမ်းအတိုင်းအရေးယူသွားမယ်ဆိုတဲ့သတင်းတွေကအခုတစ်ပတ်လူစိတ်ဝင်စားမှုအများဆုံးဖြစ်နေတယ်ဆိုတာကိုတင်ပြရင်းညီကုန်းထုတ်လိုက်ရပါတယ
်။ဥစမဝင်တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်ကလုံခြုံရေးစခန်းတွေမှာစီးနှင်းတိုက်ခတ်ခံရတာဟာပြည်အောင်စုတစ်ခုလုံးနဲ့အမျိုးသားလုံခြုံရေးပြဿနာဖြစ်တယ်လို့ရခိုင်တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကဆိုပါရယ်။ဒီပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းနိုင်ရင်အတွက်အစိုးရတက်မတော့ရခိုင်တိုင်းရင်းသားတွေအပါအဝင်ပြည်သူလူထုတရက်လုံးကနိုင်ငံရေးအင်အားစုတွေအားလုံးနဲ့စုပေါင်းပြီးတော့ညှိနှိုင်းအဖြေရှာဖို့လိုတယ်လို့လည်းဆိုပါရယ်။ဒီကိစ္စနဲ့ပတ်သက်ပြီးဦးကျော်စံတာရဲ့မြမရေးဆွေးနွေးသုံးသပ်ချက်မှာဦးလှစောကသူ့အမြင်ကိုပြောခဲ့တာကိုနားဆင်ပါရှင
်။ကျွန်တော်တို့ကလေဟိုအစိုးရမဖွဲ့ခင်ကတည်းကလေကျွန်တော်တို့ရခိုင်ပါတီနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တော့ရခိုင် issue ကိုတင်ပြတဲ့အခါမှာအခုဒီရှိနေတဲ့ဒီမွတ်စလင်ပြဿနာပေါ့လေဒါရိုဟင်ဂျာပြဿနာကိုကျွန်တော်တင်ပြခဲ့ပါတယ်။တော့ကျွန်တော်တို့လွှတ်တော်ထဲမှာ1982တော့နဲ့ပတ်သက်ပြီးတော့ကျွန်တော်အဆိုတင်တဲ့ကိစ္စနောက်ကိုဖီအန်နန်ပြဿနာတင်တဲ့ခါမှာလဲရခိုင်ပြဿနာဟာပေါ်တည်တည်ကိစ္စမဟုတ်ဘူးရခိုင်တည်းရဲ့စိုးရိမ်မှုအင်မတန်စိုးရိမ်နေဆိုတဲ့အနေထားကိုရခိုင်နဲ့သိတယ်ဒါဟာပြည်တော်စုကြီးတစ်ခုလုံးတည်းအင်မတန်အန္တရာယ်ကြီးမားတယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောခဲ့ပါတယ်ဒီလိုဖြစ်မယ်ဆိုတော့ကျွန်တော် definite မသိပေမဲ့ရခိုင်ပြည်သားရဲ့အခြေအနေဟာဘယ်လို complex ဆိုတော့တကယ်အရှိန်မကြီးပေါက်ကွဲနိုင်တဲ့နှင်းဖုံမီးတောင်ကြီးတစ်ခုလို့ဖြစ်နေတယ်ဆိုတော့ကျွန်တော်တို့အကြုံတိုင်းကိုကျွန်တော်ပြောတယ်ဒါတကယ် strategic issue တစ်ခုပဲဆိုတော့ကြုံတိုင်းပြောပါတယ်ကျွန်တော်တို့အခုတော့အဲ့လိုမထင်မပဲနဲ့ပေါ့လေသူတို့လက်နက်ကင်ဖွဲ့နေတဲ့လာတိုက်တယ်ဆိုတဲ့ဟာကတော့တို့တော့ကိုစူးစူးသွားပဲကန်ဆိုးကျင်တာကတော့ကျွန်တော်တို့ဒီဘက်မှာတက်မတော်ကလည်းကချင်ဘက်မှာထူးစစ်တွေလုံနေအချိန်ကျွန်တော်တို့ချမ်းပြည်ဘက်မှာလည်းကျွန်တော် SSPP နဲ့ RCSS နဲ့တက်မတော်နဲ့ကြားထဲမှာကျေးဇူးနာရဖြစ်တဲ့အချိန်မှာသူတို့ကလက်ဦးမှုယူပြီးတော့အဲ့လိုဝင်လုပ်တယ်ဆိုတာကတော့ဒါကျွန်တော်တို့ပေါ်တည်တည်ထားလို့မရတော့ဘူးလို့ထင်ပါတယ်။အ
ဲ့တော့အခုလောလောဆယ်မှာတော့ဘယ်အဖွဲ့အစည်းဖြစ်တယ်ဆိုတာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကထုတ်ပြန်သံမကြပါဘူး။အခုဒါပြန်ကြားရေးဝန်ကြီးဦးဖေမြင့်ကိုယ်တိုင်ဦးဆောင်ပြီးတော့ အဲ့ကိုကွင်းစင်းနေတယ်လို့သိရပါတယ်အခြေအနေမှန်ကိုသူတို့တကယ်မသိတို့လားဘယ်သူဆိုတာတကယ်မသိနိုင်တဲ့အခြေအနေလားသူတို့မထုတ်ပြန်ကြတာက
ဟိုကျွန်တော်တို့ရဲရှုပ်ပြောတဲ့ထက်မှာတော့ဒီသူတို့အဲ့ဒီလက်နက်ကင်ဖွဲ့တွေကဒါရိုဟင်ဂျာဆိုတဲ့ကြွကြော်တနေလာတဲ့ကျွန်တော်တို့မြန်မာစကားပေါ့လေကျွန်တော်တိုင်းရင်းသားဘာသာစကားကိုမသုံးဘူးအဲ့လိုမျိုးတွေတော့သူပြောတော့ရှိတယ်တကယ်တော့ဒီပြဿနာကိုကင်တွေ့မယ်ဆိုလို့ရှိရင်ဒီလူတွေဟာတိုင်းရင်းသားတွေလားတိုင်းရင်းသားမဟုတ်တဲ့လူတွေလားနိုင်ငံသားတွေလားဒီဟာတွေရဲ့နောက်ွယ်မှာဘာရည်ရွယ်ချက်နဲ့လဲဘသူကကြိုးကင်နေတယ်လဲဆိုတာကိုတော့အစိုးရအနေနဲ့ဒါတိတိကျကျပွင့်ပွင့်လင်းလင်းဖော်ထုတ်ဖို့လိုနေပါပြီဒါပေမဲ့ရခိုင်တွေကတော့သိပါတယ်ဒီလူတွေဟာဘယ်ကလာတဲ့လူတွေလေးဘာတွေလုံလဲဆိုတာသိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ရခိုင်တွေရဲ့တိမှုကလည်းတရားဝင်မဖြစ်တဲ့ခါကျတော့ကျွန်တော်တို့ဘေးစကားလို့ဖြင်းတာပေါ့ဒါပေမဲ့ကျွန်တော်တို့ကဒီဒေသမှာရှိတဲ့ပြဿနာတွေတော့ကျွန်တော်တို့အင်မတန်စိုးရိမ်ရတဲ့တို့တို့ဒီရခိုင်လူဖွဲ့စည်းရဲ့ပြဿနာပြည်ထောင်စုရဲ့ပြဿနာကိုရခိုင်တွေအပြီးဆုံးပါဒါပေမဲ့ကုလလောဆယ်မှာတော့တက်ဆိုင်ရာတွေကတော့ဘာမှပြောတာဆိုတာတော့မရှိဘူးအဲ့တည်းလဲကျွန်တော်တို့ကလည်းစိတ်မလောပါဘူးစောင့်ကြည့်နေပါတယ်ဒါပေမဲ့အမှန်တရားကိုတော့ကျွန်တော်တို့ကတည်တည်တလောက်တော့တည်တယ်လို့ပဲကျွန်တော်တို့ရခိုင်တွေကခံယူပါတယ
်ဟုတ်ကဲ့ကျွန်တော် NLD ကိုဥက္ကလစောတို့တင်ပြခဲ့ရဲဆိုတာနဲ့ပတ်သက်ပြီးတော့တခုပြောချင်တယ် NLD မှာဟိုတုန်းကအနာမရခင်တုန်းကပထမဦးဆုံးဒီဥတင်ဦးအငင်းစားကကွေးဝန်ကြီးအငင်းစားဘုဒ္ဓကြီးသူရဥတင်ဦးကဒီကိစ္စကိုသူထက်တဲ့ဝင်ဝင်စီးတယ်ဆိုတော့အကြောင်းပွင့်ပွင့်လင်းလင်းပြောခဲ့ပြတာရှိပါတယ်အခုကျတော့အဲ့ဒီလေတန်းနဲ့ဆိတ်သွားပြီလားဒါဘယ်လိုသုံးသပ်လို့လဲအဲ့ဒါဟာအနာမရခင်တမျိုးအနာရပြီးတော့သဘောထားပြောင်းသွားတတ်တယ်ဆိုတာမျိုးသုံးသပ်မလားအဲ့လို
ဟိုကျွန်တော်တို့အမြင်ကတော့လေရခိုင်ပြည်နာမှာအဓိကရိုဟင်ဂျာဆိုပြီးတော့ဒီ ethnic identity အတုနဲ့နိုင်ငံရေးတိုက်ခွက်တွေဝင်လာတဲ့ပြဿနာပေါ့လေအဲ့ဒီပြဿနာပေါ်မှာ NLD နေနဲ့ပြက်ပြက်တတရက်တီရတော့ကျွန်တော်မမြင်ဘူးနောက်တစ်ခုကကန်ဆိုးတာကတော့ကျွန်တော်တို့ပေါ်မှာပဲတလွဲမြင်တယ်ပေါ့လေ NLD ကိုဘူကလန်တိုက်တယ်ပေါ့လေအဲ့လိုမျိုး NLD လုတ်တာတွေကိုမလက်မခံဘူးကျွန်တော်ကိုဖီယာနဲ့ကော်မရှင်မှာဆိုလို့ရှိရင်လဲဒေါအောင်ဆန်းစုကြည်ကကျွန်တော်တို့ပေါ်မှာနားမလဲတဲ့စကားတွေကိုနိုင်ငံတကာဆင်မြင်ပေါ်မှာလဲသူပြောသွားပါတယ်အဲ့တော့သူကဝန်းနေတယ်လို့ပြောတယ်ကျွန်တော်ကပိုပြီးဝန်းနေတာပေါ့အဲ့တော့ဒီမွ슬င်ဒီအကြံဖက်အုပ်စုတွေကကျွန်တော်တို့ဒီနိုင်ငံတော်ရဲ့လုံခြုံရေးအဖွဲ့တွေကိုတိုက်တယ်လက်နက်တွေသိမ်းတယ်ဒါတော်တော်ဆူဆူအဝါကိစ္စပဲနော်အဲ့တော့ဒီဟာကိုစစ်တပ်အနေတပ်မတော်အနေနဲ့ကြတော့လေကျွန်တော်တို့ဒါလုံခြုံရေးကိစ္စကရှင်းမယ်ဒါပေမဲ့နောက်ကွယ်မှာနိုင်ငံရေးပြဿနာကြီးကြီးမားမားရှိတယ်ဆိုတာကိုတော့အာဏာရပါတီနဲ့သိဖို့လိုပါတယ်စီရေးရကျွန်တော်လုံခြုံရေးရှင်းလိုက်ုံနဲ့ဒါမပြီးသေးဘူးနောက်ဆက်တွဲနိုင်ငံရေးပြဿနာရှိတယ်အဲ့တော့ဒီဘူးဒီလောက်မောင်တော်နေမြေမှာကျွန်တော်တို့အဲ့ဒီရိုဟင်ဂျာစိတ်တစ်ခုထောင်မယ်ဆိုတဲ့နိုင်ငံရဲ့ရည်ရွယ်ချက်ဆိုတာကိုရခိုင်တွေကပြောလို့ရှိရင်ရခိုင်တွေကအစိုးရလွန်တယ်ရခိုင်တွေကဘာဖြစ်တယ်ညာဖြစ်တယ်ဆိုတာမျိုးအဲ့တော့ကျွန်တော်တို့ရခိုင်တွေပူတာကရခိုင်တွေအတွက်ကိုမဟုတ်ဘူးကျွန်တော်တို့ပြည်ထောင်စုကြီးတစ်ခုလုံးတဲ့ဒါအမျိုးသားလုံခြုံရေးပြဿနာနဲ့ကျွန်တော်ပြောတာဒါပေမဲ့ကျွန်တော်တို့ပြောလိုက်လို့ရှိရင်ကျွန်တော်တို့ကပဲပြည်လိန်ဖြစ်တော်တဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့အခုလက်လောလောဆယ်လက်ငင်းပြဿနာကတက်တည်ပြသွားပါပြီ
အဲ့တော့ဥက္ကလစောပြောတဲ့အထက်မှာဒီဒေတာကိုခွဲထုတ်ပြီးတော့သူတို့စီးကြပြင်းနေစီးကြဒေတာတောင်းဖို့ကြိုးစားတယ်ရည်ရွယ်ချက်ရှိတယ်ဆိုတာကိုမြန်မာပြည်မနိုင်ငံရေးခေါင်းဆောင်တွေပေါ့ NLD ကပုံကိုယ်တွေအပါဝင်ကျွန်တော်တို့သဘောမပေါက်ကြဘူ
းဟုတ်ကဲ့ခင်ဗျာနားမလည်ဘူး ethnic identity ဆိုတာကိုအဲ့ဒီ Rohingya ဆိုတဲ့လူကတောင်းတယ်ကျွန်တော်တို့ကရခိုင်တွေက ethnic identity ဆိုတာလက်မခံဘူးကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူအခွင့်အရေးဆိုတဲ့ကိစ္စတွေနိုင်ငံတကာစံနှုန်းတွေကျွန်တော်တို့ကလက်ခံတယ်လူလစောခီးတော်ခွင့်လူသားတယောက်နဲ့ရတဲ့ရတဲ့လက်ခံတယ် ethnic identity ကိုကျွန်တော်လက်မခံဘူး။ဘာလို့ဆို ethnic identity ရတော့ရင်2008ဖွဲ့စည်းပုံအရအဲ့နေရာမှာကျွန်တော်တို့ဒနုတို့လို့ပေါ့လေကျွန်တော်တို့ဒီပလောင်တို့လို့ဘူတို့လို့ကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုတာပေါ်လာပါလိမ့်မယ်။ပေါ်လာဆိုရင်ဘူးဒီတော်မောင်တော်ဆိုတော့တွားပြီကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီတော်မောင်ရခိုင်နေလို့မရဘူး။အခုတော့မှဘူးဒီတော်မောင်တော်အေရီယာမှာဒီကျွန်တော်တို့မွတ်စလင် population ဟာ95ရခိုင်လောက်ရှိတယ်အဲ့ဒါ legal ကို illegal ကိုကျွန်တော်တို့ဘာမှလည်းမရေမရဘူးအဲ့တော့82 law နဲ့လုံးမယ်ဆိုတော့ကျွန်တော်အဆိုတင်တော့လေ NLD ကပဲကန့်ကွက်တယ်အင်မတန်ဝန်းနေဖို့ကောင်းတယ်နော်အဲ့တော့ကျွန်တော်နားလည်တာကတော့ဒီလက်ရှိအဆိုအဟာဒီပြဿနာပေါ်မှာဘာမှရေရရထဲထဲဝင်ဝင်မသိဘူးပဲအဲ့တော့ထဲထဲဝင်မသိဘူးဆိုတော့ရတယ်မသိတာကိစ္စမရှိဘူးအဲ့တော့ဒီကိစ္စမှာရခိုင်ပြည်သူတရက်လုံးကကျွန်တော်တို့မြေစာပင်ဖြစ်ပြီးတော့ရခိုင်ပြည်နယ်တစ်ခုလုံးဟာမိလောင်မြေဖြစ်ပေးရမလားဆိုတဲ့မိကုန်းအထိကျွန်တော်တို့ရခိုင်ရဲ့ရင်ထဲကိုရောက်လာပြီ
အဲ့တော့ရခိုင်တွေအနေနဲ့ရခိုင်ပြည်သူလူထုအနေနဲ့အဓိကဘသူ့ကိုအားကိုးစရာရှိတယ်ဗျအခုမှအပြင်ဆိုကြပါစို့ဒီနေ့ကဆရာတော်ကြီးတပါမိန်ကြားတာကိုကြားလိုက်မိပါတယ်ဆိုရကတောင်ပြန်ဆိုင်စစ်တပ်ကိုလွှဲပါပြောတော့ အဲ့မှာတုံ့ပြန်ပြီးရေးကြတဲ့ဒီမိုကရေစီကိုဆန့်ကျင်သလား NLD ကိုမကြိုက်ဘူးလားဆိုပြီးပြောကြတော့ခိုင်းပြည်သူလူထုအနေနဲ့ဘယ်သူကိုအားကိုးကြသလဲအဲ့တော့
ကျွန်တော်ဟိုလုံခဲ့တဲ့ဒီ2012ပြဿနာဖြစ်ပြီးတော့ကျွန်တော်ကင်မရာမှာစာတမ်းတစ်ခုဖတ်တုံးရလဲကျွန်တော်ပြောပါတယ်ရခိုင်လူပွဲစီဟာပါမန်တိုက်ဇေးရှင်းနဲ့ Islamization ကြားထဲမှာညံ့နေတယ်နော်အဲ့တော့ကျွန်တော်တို့ဗတိဗမာပြည်မှာရှိတဲ့ဗမာနိုင်ငံရေးသမားတွေကျွန်တော်တက်မတော့အပါဝင်တွေလူဟာသဘောထားကြီးကြီးနဲ့ရခိုင်တွေကိုတကယ်နွေနွေထွေးထွေးနဲ့ပြည်တော်စုတစ်တစ်ခုကိုတိဆောက်မယ်ဆိုတဲ့သဘောထားရှိဖို့လိုပါတယ်။ဘာလို့ဆိုတော့ဒီထက်အမတန်ကြောက်ဖို့ကောင်းတဲ့ Islamization အန်ဒီယဆိုတာကိုကျွန်တော်တို့ရခိုင်တွေက direct ကြုံနေရပြီ။ကဘာကြီးမှလည်း Islamization ဆိုတာပုံစံအမျိုးမျိုးနဲ့ကျွန်တော်လုံးနေတယ်။အဲ့တော့ကျွန်တော်တို့ရခိုင်တွေမှာလောလောဆယ်ကျွန်တော်တို့ကိုယ်ကျမကိုယ်ဖန်တီးပန်ခွင့်လည်းမရှိဘူး။တော့ဒါပေမဲ့ကျွန်တော်တို့ဟာကိုယ်လူမျိုးကိုကိုယ်ဂုံသိက္ခာကိုယ်အမျိုးသီလကိုစောင့်ပြီးတော့ကျွန်တော်ကြမ်းကြမ်းခံတဲ့လူမျိုးပါ။ကျွန်တော်တို့မှာနောက်ဆုံးစရာလည်းမရှိဘူးကျွန်တော်ယူမကျော်ပြီးဗမာပြည်ရောက်သွားမယ်ဒါမှမဟုတ်ကျွန်တော်ဘင်္ဂလားပင်လယ်ော်ထဲရောက်မယ်ဒါပဲရှိတယ်ဒါပေမဲ့ကျွန်တော်တို့မှာအကြီးမားဆုံးရင်ဆိုင်နေရတဲ့ Islamization ကိုလုပ်တဲ့ခါမှာဗမာတပ်မတော်အနေနဲ့တော်လကောင်းဗမာနိုင်ငံရေးပါတီနဲ့တော်လကောင်းရခိုင်ပြည်လူထုရဲ့တကယ်စိုးရင်ကြောင်းရစိတ်တွေကျွန်တော်တို့တကယ်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုစာနာနားလည်ပြီးဖို့လိုပါတယ်အဲ့လိုစာနာနားလည်ပြီးမှုမရှိဘဲနဲ့ကျွန်တော်တို့ကိုတစ်ဖက်တည်းအပြစ်ပုံတာမျိုးကျွန်တော်တို့ထက်ဘူခံစားသလိုကိုသိတာမျိုးဆိုရင်တော့ကျွန်တော်တို့ပြည်ထောင်စုစိတ်ကြခန့်ချောက်နေတဲ့ဒီနိုင်ငံကြီးမှာရခိုင်တည်းရဲ့ကံကံမှာလည်းမတွေးတော့ဘူးကျွန်တော်တို့မှာနောက်ဆုတ်စရာလည်းမရှိတော့ပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီကတ္တနာကိုကင်တွယ်ကြတဲ့နေရာမှာစီးလုံးညီညွတ်မှုပေါ့လေညီညွတ်ဖို့ဒါ unity ကပို့ပြီးတော့အရေးကြီးတယ်ထင်ပါတယ် unity ဆိုတာဟာရခိုင်ပြည်နယ်ကိုအုပ်ချုပ်နေတဲ့အစိုးရနဲ့ရခိုင်ပြည်သူနဲ့ရခိုင်ပြည်ကနိုင်ငံရေးပါတီနဲ့တခါရခိုင်ပြည်နယ်ကနိုင်ငံရေးအတိုင်းအဝိုင်းနဲ့ပြည်ထောင်စုကနိုင်ငံရေးအတိုင်းအဝိုင်းနဲ့စသဖြင့်အနာရ NLD ပါတီနဲ့ဆိုရဲအဲ့လိုတညီတညွတ်ထဲတက်မတော်နဲ့အလုံးညီညွတ်ညွတ်ကင်တွဲပြီးတော့အမြင်ဖလှယ်ပြီးလုံမဖြစ်မဲ့ထင်ပါတယ်အဲ့တော့အဲ့ညီညွတ်မှုကိုဘယ်လိုတိဆောက်ကြမလဲအခုလောလောဆယ်မှာပဲအစိုးရဖွဲ့ရတဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေတော်တော်များများရှိနေကြပါတယ
်ကျွန်တော်ဦးကျော်စံပြောတာကိုလက်ခံပါတယ်ကျွန်တော်တို့ကအကုန်လုံးညီညီညွတ်ညွတ်နဲ့တော့ကျွန်တော်တို့ဟာကျွန်တော်တို့အလွန်အကျွံတောင်းဆိုတာလည်းကျွန်တော်တို့မရှိပါဘူးရခိုင်နေနေနဲ့လည်းနိုင်ငံရေးရအလွန်လွန်လွန်ကျွံကျွံတောင်းဆိုပြီးတော့ရခိုင်သမ္မတနိုင်ငံထောက်မဲ့ခွဲထွက်မဲ့တောင်းတာလည်းမဟုတ်ပါဘူးကျွန်တော်တို့ပြည်ထောင်စုကြီးတစ်ခုထဲမှာကျွန်တော်ဂုံတိုက်ခါရှိတဲ့လူမျိုးဒီမျိုးနဲ့ကျွန်တော်နေကျင်တာနော်ဒီနိုင်ငံကိုတကယ်နိုင်ငံရေးရထိန်းချုပ်ထားတဲ့တပ်မတော်အနေနဲ့တော်လကောင်းအာဏာရ NLD အစိုးရနဲ့ဆိုလကောင်းကျွန်တော်တို့ပေါ်မှာတကယ်နွေးနွေးထွေးနဲ့ညီရင်ကိုလို့တကယ် dialogue partner တစ်ခုလို့တကယ် democratic partner တစ်ခုလို့တည်ဆောက်မယ်ဆိုတဲ့စိတ်ဓာတ်ကိုသူတို့ရှိဖို့လိုပါတယ်အဲ့လိုမရှိဘဲနဲ့ကျွန်တော်တို့ဘာမှမသိဘဲနဲ့အဲ့ဒါလုတာမျိုးကျွန်တော်ဘေးဖယ်ပြီးတော့လုတာမျိုးเนาะကျွန်တော်တို့ထက်ပိုသိတာမျိုးဆိုရင်တော့အဲ့လိုဆိုရင်ရခိုင်ပြည်ပြဿနာဘလို့မဖြေရှင်းလို့ရမှာမဟုတ်ဘူးကျွန်တော်တို့ကတော့ညှိနှိုင်းဖြေရှင်းဖို့လက်တွဲဖို့ခံစားရှိရင်ကျွန်တော်အခြေဆုံးကခံမယ်ဘာလို့ဆိုတော့ဒီနေမြေဟာကျွန်တော်တို့ဘိုးဘေးစုစားတွေအစဉ်ဆက်နေလာတဲ့နေကျွန်တော်တို့ရဲ့သမိုင်းနေမြေအဲ့တော့ဒီနေမြေအတွက်ကျွန်တော်တို့ကာကွယ်မှာဆိုကျွန်တော်အခြေဆုံးကကာကွယ်မဲ့လူတွေပဲကျွန်တော်တို့ထက်ပိုရှိတယ်ဆိုတာဘလို့မမဖြစ်နိုင်ဘူးအဲ့တော့တက်မတော်ကနိုင်ငံရေးပါတီကကျွန်တော်တို့ရောပြခိုင်ပြည်သူတို့ရောညင်ညွတ်ညွတ်ပူပေါမောင်းနဲ့ကျွန်တော်တို့အကြီးအကဲမှစိန်ခေါ်နေတဲ့ဒီပြဿနာကြီးကိုဘလို့ရှင်းမလဲဆိုတဲ့ idea ကိုကျွန်တော်တိဆောက်ဖို့လိုပါတယ်
ဆိုတော့နောက်တစ်ခုမေးချင်တာဥက္ကလာဆိုဒီကိစ္စဟာနိုင်ငံရေးအာရုံလွှဲခြင်းလို့လောက်တာအနာပိုင်းတွေဘက်ကစစ်တပ်ဘက်ကလို့တချို့ကလည်းသုံးသပ်ကြပါတယ
်အာကျွန်တော်တော့မထင်ဘူးဘာလို့ဆိုတော့ဒီစလင်တွေဝင်စီးတယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့ဒီတက်မတော်အနေနဲ့လည်းအများကြီးကိုဗိခါအများကြီးထိခိုက်ပါတယ်အဲ့တော့ဒီလောက်ဂုံတိတ်ကစတေးပြီးတော့လုံမယ်လို့လည်းမထင်ဘူးเนาะနောက်တစ်ခုကအဲ့ဒီလုတဲ့လူတွေကတကယ် synchronize ဆိုရယ်နေရာသုံးနေရာတွေမှာလုတဲ့တက်မတော်ကကရှင်ဘက်ကိုထိုးစစ်တွေဝင်နေအချိန်ကျွန်တော်ချမ်းပြည်ဘက်မှာစီရဲအရှုံရှင်းနေဖြစ်နေအချိန်မှာအဖွင့်ကောင်းယူပြီးတော့လုတော့တဲ့လူတွေမြင်တယ်နောက်တစ်ခုကသူတော့လုတဲ့အချိန်မှာမချေမနှောက်မှာပဲ Coffee Island Commission အသက်ဝင်ပြီးလုတော့မယ်အဲ့ဒီ Coffee Island Commission ကလည်း very controversial ဒီပြည်သူ့လွှတ်တော်နဲ့ပြည်သူ့လွှတ်တော်ကြားထဲမှာဘယ်လိုဆုံးဖြတ်မလဲမသိတဲ့အချိန်မှာသူတို့ဒီရေရလက်ဥမှုယူပြီးတော့သူတို့အလံကိုလွှင့်တာလိုပဲမြင်ပါတယ
်ဦးကျော်စံသာတင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြကြရတာပါရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာ တည်သချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
အခုတစ်ခါမှာတော့ပတ်စင်အားစကနာကိုနားဆင်ကြပါမှာပါ။ကုရဲ့နိုင်တင်ဆက်ထားပါတယ်ရှင်။
2018ကမ္ဘာဖလားဘွဲရဲ့ဥရောပဆုံးချင်းစစ်ပွဲတွေကိုအခုရပိုင်းနေ့အတွင်းမှာကစားခဲ့ကြပါတယ်။အောက်တိုဘာ6ရက်နေ့ကနေ17ရက်နေ့ထိကစားခဲ့ကြတာမှာနီးပြတဲ့ခန့်ထားတဲ့ဘောလုံးဘွေအင်္ဂလန်ကတော့အခုတစ်ပတ်မှာမော်တာအသင်းနဲ့ဝမ်ဘလီကွင်းမှာကစားခဲ့ကြပြီးအင်္ဂလန်က2ဂိုးခုမှရှိနေနိုင်ပါတယ်။အင်္ဂလန်အတွက်ဂိုးတွေကိုတော့ Sturridge နဲ့ Delhi Ali တို့ကသွင်းခဲ့တာပါ။အင်္ဂလန်ပရိသတ်တွေကတော့အင်္ဂွင်းမှာမော်တာကို2ဂိုးနဲ့နိုင်လို့မကြေမနက်ဖြစ်ခဲ့ကြပြီးတော့အသင်းကောင်းဆောင်ဝိန်းရူနီကိုလည်းအကြီးအကျယ်အော်ဟစ်လောင်ပြောင်ခဲ့ကြပါတယ်။အင်္ဂလန်ရဲ့ယာယီနီးပြဂါရက်ဆော့ဂိတ်ကတော့ရူနီကိုလောင်ပြောင်ခဲ့ကြတဲ့အပေါ်မှာနားမလည်နိုင်ဘူးလို့ပြောလိုက်ပါတယ်
။ Yeah, I don't understand it.
ဟုတ်တယ်ဒါကိုကျွန်တော်နားမလည်ပါဘူး။ဒါပေမဲ့အချိန်ကြီးကအဲ့လိုမျိုးဖြစ်နေပုံရပြီးတော့ဒီအချိန်ကြီးကသူ့ကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုကျွန်တော်အနေနဲ့စဉ်းစားလို့ကိုမရပါဘူး
။အင်္ဂလန်သင်းရဲ့ယာယီနီးပြအသစ်ဖြစ်လာတဲ့ဂါရက်ဆော့ဂိတ်ကသူ့ရဲ့လက်ထက်မှာအင်္ဂလန်သင်းကိုလည်းရရတင်းတင်းကစားကြဖို့ပြောလိုက်ပါတယ
်။ I want to see an England team that are brave in possession of the ball and
ဘောလုံးကိုရရကန်ကစားရတဲ့အင်္ဂလန်အသင်းမျိုးကျွန်တော်မြင်ချင်တယ်။ပြီးတော့ခွင့်ရီးကိုကောင်းအောင်အသုံးချတတ်ဖို့ပြင်ဆင်ထားမှာဖြစ်ပြီးတယောက်ချင်းတွေ့တဲ့အခါမှာလည်းစွန့်စည်းနေမှမဟုတ်ဘဲနဲ့ရဲစွန့်ကစားဖို့အတွက်ပြင်ဆင်သွားဖို့လိုပါတယ်။ဒါမျိုးကအမြဲတမ်းတော့အဆင်ပြေချင်မှပြီတာပါ
။ကျန်တဲ့ပွဲစဉ်တွေကအသင်းကြီးတချို့ကစားခဲ့တဲ့ပွဲတွေမှာတော့အီတလီနဲ့စပိန်တို့တကိုးစီတေးကြပါတယ်။အဲ့ဒီပွဲမှာအီတလီဂိုးသမားဘူဖွန်ရဲ့အမားကနေစပိန်အသင်းကဗီတိုလိုအဖွင့်ကိုတွင်းသွားပြီးတော့သူ့ရဲ့မပြတ်သားတဲ့ဆုံးဖြတ်ချက်ကြောင့်ဂိုးပေးလိုက်ရတာလို့ဘူဖွန်ကပြောလိုက်ပါတယ်။ဟမ်ဘတ်မှာကစားတဲ့ဂျာမနီနဲ့ချက်နဲ့ပွဲမှာတော့မူလာကနှဂိုးခရုစ်ကတကိုးသွင်းပြီးတော့ဂျာမနီအသင်းက3ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒါပြင်ပြင်သစ်ကဘူလ်ဂေးရီးယားကို၄ဂိုးတကူ၊နယ်သာလန်ကဘယ်လာရုစ်ကို၄ဂိုးတကူ၊ဘယ်လ်ဂျီယမ်ကဘော့စနီးယားကို၄ဂိုးကိုမရှိ၊ပေါ်တူဂီနဲ့အန်ဒိုရာပွဲမှာတော့ပေါ်တူဂီက၆ဂိုးကိုမရှိနဲ့နိုင်ပြီးတော့အဲ့ဒီပွဲမှာရိုနယ်ဒိုက၄ဂိုးသွင်းခဲ့တာဖြစ်ပါတယ်။တင်းနစ်ပြိုင်ပွဲတွေမှာတော့ရုရှားတင်းနစ်အလမဲမာရီယိုရှာရာပိုဗာကိုတားမြစ်ဆေး၃ဆွဲတဲ့အမှုနဲ့တင်းနစ်ကစားကွက်နှစ်နှစ်ပိတ်ထားတာကိုပြစ်ဒဏ်လျှော့ချပေးလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံလောဆွမ်းမျိုးက CS လို့ခေါ်တဲ့အားကစားဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းတဲ့အနုညာတခုံသမားကြီးယုံကရှာရာပိုဗာကိုနှစ်နှစ်ပိတ်ပင်ထားတာကနေတနှစ်နဲ့၃လအထိလျှော့ချပေးလိုက်တယ်လို့ CAS ရဲ့အတွေ့အမှုချုပ်မက်သျူရစ်ကပြောပါတယ
်။ In the procedure between Maria Sharapova and the
Maria နဲ့နိုင်ငံကတင်းနစ်အဖွဲ့ချုပ်တို့ရဲ့အမှုနဲ့ပတ်သက်ပြီးတော့ Maria ကိုတင်းနစ်ကစားကွင်းနှစ်နှစ်ပိတ်ပင်ထားတာကို၅လအထိလျှော့ဖို့ CAS ကဆုံးဖြတ်လိုက်ပါတယ်။2016 January 26 ရက်နေ့ကစတာဖြစ်တာမို့2019 April 25ရက်နေ့မှာပြစ်ဒဏ်ကအဆုံးသတ်မှာပါ
။ Dennis ကစားကွင်းပိတ်ထားတဲ့ပြစ်ဒဏ်ကိုရှော့ချလိုက်တဲ့အတွက် Sharapova ကလည်းအ мян ဆုံး Dennis ပြန်ကစားခြင်းပြီးလို့ကြေညာချက်ထုတ်ပြီးတော့ပြောထားပါတယ်။ Dennis ကစားရတာကိုသူချစ်မြတ်လို့ပြီးတော့သူပြန်ပြီးတော့ကစားခြင်းနေကြောင်း Dennis ပြန်ကစားရမယ့်ရက်ကိုရောက်ဖို့အတွက်လည်းရည်တွက်နေတယ်လို့သူရဲ့ Facebook စာမျက်နှာကနေပြောလိုက်ပါတယ်။နိုင်ငံတကာ Dennis အဖွဲ့ချုပ်ကအခုနှစ်စောပိုင်းမှာနှစ်နှစ်ပယ်လိုက်တာကိုတော့သူမကဝေဖန်လိုက်ပြီးတော့IDF ရဲ့ကြားနာမှုဟာမျှတမှုမရှိကြောင်းဒါပေမဲ့ CS ရဲ့ကြားနာမှုကတော့မျှတတယ်လို့ယုံကြည်ကြောင်းရုပ်သံသတင်းတင်ဆက်သူ Charlie Rose နဲ့တွေ့ဆုံမိန့်မြန်းခံမှာသူကပြောထားပါတယ် CAS က Sharapova ကိုအခုလိုပြစ်ဒဏ်လျှော့ချပေးလိုက်တဲ့အပေါ်မှာလဲကြိုးဆိုတယ်ဆိုပြီးတော့ Russia Tennis အဖွဲ့ချုပ်ဥက္ကဋ္ဌကလည်းပြောလိုက်ပါတယ်ခင်ဗျာအောက်သားပြိုင်ပွဲတွေကိုအယူသားဆုံးရှင်ပြိုင်ကြဖို့နဲ့စီးပွားရေးလုပ်ငန်းကြော်ညာတွေရဲ့အသုံးချတာတွေကြိုးကန်ချဲ့လဲတာတွေကိုမခံရအောင်ကာကွယ်ကြဖို့ပေါ်ရဟမင်းကြီးဖရန်စစ်ကလည်းပြောလိုက်ပါတယ်ဗာတီကန်နန်းတော်မှာကျင်းပတဲ့ပထမဆုံးအကြိမ်ကမ္ဘာလုံးဆိုင်ရာအားကစားနဲ့ဘာသာယူဝါဒညီလာခံမှာပေါ်ရဟမင်းကြီးကပြောလိုက်ကြပါ
Decidero señalar anche un compito e una sfida per voi
rappresenta ဆေကောမှုကတော့အားကစားပြိုင်ပွဲရဲ့ယူသားမှုတွေကိုဆက်ပြီးတော့ထိန်းထားကြဖို့ပြီးတော့အသုံးချတာတွေစီးပွားရေးလုပ်ငန်းတွေရဲ့အလွဲသုံးစားလုပ်တာတွေကနေအကာအကွယ်ပေးဖို့ပါတကယ်လို့လူတွေကအားကစားပွဲရလဒ်တွေအပေါ်မှာအမှန်တကယ်ယုံကြည်လို့မရဘူးဆိုရင်အောက်စားပွဲတွေအတွက်ရောလူတွေအားလုံးအတွက်ဝမ်းနည်းစရာဖြစ်ပါလိမ့်မယ်
ဒီခဏကတော့ဗာတီကန်ရဲ့ယဉ်ကျေးမှုကောင်စီကုလသမဂ္ဂနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တို့ကူးတွဲကျင်းပခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ချ်တို့လည်းဒီခဏကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
9:19 တင်ဆက်သွားတဲ့ပတ်စင်အားကစားကဏ္ဍကိုနားဆင်ကြရတာပါအခုတစ်ခါမှာတော့ဒီတပတ်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပါရှင
်1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတားအစိုးရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါ။တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်။
တော်တာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။ VOA မြန်မာပိုင်းစီစဉ်ကထုံးလွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါရရှင်။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရရှင်။ VOA ကနေပေါ်တူဝီနေ့ညပိုင်းစီစဉ်နဲ့မကြာခင်မှာပြီးဆုံးတော့ပါမှာ။အခုချိန်ဒီမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ကင်ပြူတွေကကြီးညာပေးပါမယ်ရှင်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ရန်အပါအဝင်ပါတီအတွင်းမှာပြောညံ့ပြီးထိထိရရအလုံးမလုံးနိုင်တဲ့သူတွေရဲ့ထောက်ခံမှုမရတာဟာသူ့အတွက်ပိုတော့ကောင်းနိုင်သေးတယ်လို့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်။ Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေကသူ့အပေါ်အစွန်းမြင်နေကြပြီးသူသမ္မတအရွေးခံရမှာကိုမထောက်ခံခြင်းကြဘူးလို့အင်္ဂါနေ့တုန်းကဒီ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာထရမ့်ကပြောဆိုသွားပါတယ်ဒီတော့တွင်မှာပဲဒီဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးကဲ John Podesta ကသူ့ရဲ့ email တွေခိုးယူထိုးပေါက်ခံရတဲ့ကိစ္စမှာရုရှားနိုင်ငံပါဝင်ပတ်သက်နိုင်ခြေရှိတာကိုပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကစစ်ဆေးနေပြီလို့ပြောပါရယ် Podesta ရဲ့ကိုယ်ပိုင် email တွေထောင်ထဲချီအဖောက်ခံခဲ့ရပြီးတဲ့နောက် WikiLeaks website ကဒီ email တွေကိုတောက်ချာနေမှာစပြီးတော့ဖွင့်ချခဲ့တာပါရှင်ဒီ Republican သမ္မတလောင်း Donald Trump ဒါ American သမ္မတဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာ agency အကြီးကဲကလည်းပြောဆိုလိုက်ပါတယ်ဒုက္ခရင်ဆိုင်နေရတဲ့သူတွေနဲ့တခါနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်နှိပ်စက်ညှဉ်းပန်းမှုနိလန့်တွေကိုအသုံးပြုမယ်လို့ဆိုပြီးတော့ Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာ agency အကြီးကဲ Zahi Rai El Hussein ကထောက်ပြဝေဖန်သွားတာဖြစ်ပါတယ်ရှင်စီးရီးယားရင်းနဲ့ပတ်သက်လို့အမေရိကန်နဲ့ဒီတခြားဒေသတွင်းကဩဇာရှိတဲ့နိုင်ငံတွေနဲ့စနေနေ့ကျရင်ဆွစ်ဇာလန်နိုင်ငံလူစိမ်းမျိုးမှာဆွေးနွေးပွဲလုပ်သွားမယ့်အကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။စီးရီးယားပြည်ပကကိုဖြေရှင်းနိုင်မယ့်အခြေအနေတွေဖန်တီးနိုင်အောင်ကြိုးပမ်းမဲ့ဒီအစည်းအဝေးကိုကျင်းပဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ကသဘောတူထားတဲ့အကြောင်းရုရှားနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီဆွေးနွေးပွဲမှာတော့ဒီဒေသတွင်းနိုင်ငံတွေဖြစ်တဲ့တူရကီ၊ကာတာ၊ဆော်ရီအာရေဗီယာနဲ့အီရန်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါရဲ့ရှင်။ဒီတော့တွင်မှာပဲဒီစီးပြားနိုင်ငံတွင်ပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရိုက်ဆိုင်မှုပုံရံမကြီးဖရန်စစ်ကလည်းတောင်းဆိုထားပါရယ်။IS အစွန်းရောက်တွေထိမ့်ချုပ်ထားတဲ့ဒီအီရတ်နိုင်ငံမိုဆူးမြို့ပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးမှာတူရကီတပ်ဖွဲ့တွေကိုခြံထားလို့ရမှာမဟုတ်ဘူးလို့တူရကီသမ္မတရီဂျက်ပ်တေယေအာဒူဝန်ကဒီအီရတ်ဝန်ကြီးချုပ်ကိုမနေ့ကသတိပေးပြောဆိုလိုက်ပါရယ်အီရတ်နိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့ဝင်တထောင်ကျော်တပ်ဆွဲထားပြီးလည်းဖြစ်ပါရယ်ရှင်တက်တော် 88 နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ကြီးဘူမိဘောအဗ်ဒူရာဒတ်ချဲကျမကြီးဟာစွန့်ရတဲ့အခြေအနေမှာရှိနေတယ်လို့ထိုင်းတော်ဝင်နန်းတော်ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကဒီနောက်ဆုံးတွေးစစ်ချက်ထဲမှာဘရင်ကြီးရဲ့အသည်းဟာပုံမှန်အလုပ်လုပ်နိုင်တဲ့အခြေအနေမှာမရှိတော့သလိုတွေးထဲမှာယူရစ်အက်ဆစ်တွေများနေပြီးတော့တွေးပေါင်ကျပြီးအသက်ရှူထောက်ကူဆန်းတဲ့နေနေရတယ်လို့ထိုင်းနန်းတော်ကပြောဆိုထားပါရဲ့ရှင်။
သတင်းချင်းချုပ်ကိုမခင်ပြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲတူမစ်စကီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VO American တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီခွန်နိုင်တီ line meter 24 40 48 50အပြင် line meter 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.